Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါသည်ခင်ဗျာ VOA အမေရိကန်စံရဲ့2025ခုနှစ်မတ်လ15ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီမြန်မာစံတော်ချိန်မနက်6:00နာရီနဲ့8:00နာရီအထိထုတ်လွှင့်သွားမယ်ဒီအစီအစဉ်ရဲ့ပထမပိုင်းနိုင်ရီဝက်ကိုတော့လိုင်းနိုဗီတာ2540တို့ကနေဖမ်းယူနားဆင်နိုင်တယ်လို့တနင်္ဂနွေလုံးစာအစီအစဉ်တစ်ခုလုံးကိုတော့လူလူမိတ်ဆွေဂျူဒုဆလောင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ် Facebook YouTube ကနေလည်းအခုပဲတိုက်ရိုက်ထုတ်လွှင့်နေတာပါကျွန်တော်ညဝင်းအောင်ပါခင်ဗျာဒီကနေ့မနေ့ကအစီအစဉ်လေးကိုတောင်းဝန်ယူတင်ဆက်မှာဖြစ်ပါတယ်ဗျာ
အပြစ်ရဲ့သဘောမတူရင်ရုရှားကို G7 ဒဏ်ခတ်မှုတိုးလုံမယ်လို့သတိပေးလိုက်ပါတယ်ယူကရိန်းစစ်အပြစ်ရဲ့ကိုရုရှားကျွမ်းမဲ့လက်မခံသေးတာဘာကြောင့်ပါလဲတရားရေးဌာနမှာသမ္မတထရန့်ဘာတွေပြောကြားခဲ့ပါသလဲ
အဲ့လိုမျိုးထိတန်းရောက်တဲ့သတင်းလေးကိုတင်ဆက်ပြီးမှာတော့အာနာရှင်စိုးမိုးမှုအောက်မှာမြန်မာအမျိုးသမီးအခွင့်အရေးပို့ပြီးတော့ဆုတ်ယုတ်လာတဲ့အခြေအနေကိုကုလသမဂ္ဂဆွေးနွေးပွဲတစ်ခုအတွင်းမီးမောင်းထိုးပြကြသလိုတရုတ်ကြားဖြန့်ကွန်ရက်ထဲကလူ800ကျော်ကိုဒီရက်ပိုင်းအတွင်းမှာမိခင်နိုင်ငံတွေစီပြန်ပို့လိုက်တဲ့အခြေအနေနဲ့ကမ္ဘာမီဒီယာတွေမှာပြောနေကြတဲ့မြန်မာပြည်အကြောင်းကိုလည်းတင်ပြဖို့ရှိသလိုအပတ်စဉ်ကဏ္ဍတွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်သိပ္ပံနဲ့နည်းပညာကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့နောက်ဆုံးရသတင်းလေးကိုဒေါက်ခင်မျိုးသက်ကပြောပြသွားမှာဖြစ်ပါတယ်ဗျာ
ရုရှားရဲ့ဂျူဂျော့စ်အပြစ်ရရေးအတွက်အမေရိကန်တင်သွင်းတဲ့အကြံဖြူချက်ကိုရုရှားကလက်ခံဖို့လက်မခံရဲ့နောက်ထပ်ဒဏ်ခတ်အရေးယူမှုချမှတ်မှာဖြစ်ကြောင်း G7 ဆက်မှုထိပ်သီး9နိုင်ငံကတောက်ကြံနေမှာပူးတွဲကြေညာချက်ထုတ်ပြန်ပါတယ် G7 နိုင်ငံတွေအနေနဲ့ယူကရိန်းနိုင်ငံတည်ရှိမှုလက်လက်ပြီးအချုပ်ချာအာဏာပိုင်မှုရှိဖို့ကိုယ်နယ်မြေပိုင်ကိုကိုကာကွယ်ဖို့တွေအတွက်ယူကရိန်းကိုအပြောင်းလဲမရှိထောက်ခံပံ့ပိုးမယ်လို့လည်းထပ်မံအတည်ပြုပါတယ်။ရုရှားနဲ့ယူကရိန်းကြားနှစ်ဖက်လိုက်နာဖို့တူညီတဲ့အချက်တွေပါတဲ့အပြစ်ရဲ့သဘောတူညီချက်တစ်ခုချမှတ်ပြီးဒါကိုအပြစ်ဝအကောင့်ထဲဖော်ဖို့ရုရှားဘက်ကသဘောတူချောင်းပြန်ချဖို့ G7 အဖွဲ့ကနေဒါမှာပြုလုပ်တဲ့ဆွေးနွေးပွဲအပြီးထောက်ပြန်တဲ့ပူးတွဲကြေညာချက်မှာတောင်းဆိုပါတယ်။တကယ်လို့အပြစ်ရဲ့ရည်အတွက်ရုရှားဘက်ကသဘောမတူခဲ့ရင်ရုရှားပေါ်မှာနောက်ထပ်အရေးယူဒဏ်ခတ်ရေးကိုဆွေးနွေးကြတာပါ။ဒီထဲမှာရေနံဈေးနှုန်းကန့်သတ်တာနောက်ထပ်ထပ်ပြီးအရေးယူတာနဲ့တခြားအရေးယူမှုတွေလောက်ဖို့ပါဝင်တယ်လို့လည်းပြောပါတယ်။သမ္မတအီမြူကတော့သမ္မတဒေါ်နယ်ထရန့်ရဲ့အထူးကိုယ်စားလှယ်စတီဗ်ဝစ်ကော့ဖ်ဟာခြေစပင်းနေမှာရုရှားသမ္မတဗလာဒီမီယာပူတင်နဲ့ပြောကြားခဲ့တယ်လို့ပြောပါတယ်။ယူကရိန်းကျူးကျော်စစ်ရဆိုင်ရေးအတွက်အမေရိကန်အဆိုပြုတဲ့အပြစ်ခတ်ရဆဲရေးကိုရုရှားဘက်ကနေသတိနဲ့အကောင့်မြင်ကြောင်းတုံ့ပြန်ရတာဟာအကြောင်းရင်းအများအပြားရှိတယ်လို့ရုရှားဆိုတာပြောခွင့်ရဒီမီထရီပက်စကော့ဖ်ကဖုန်းကနေပြောကြတဲ့သတင်းစာရှင်းလင်းပွဲမှာတောက်ကြနေကပြောပါပါတယ်။သမ္မတဒေါ်နယ်ထရန့်ရဲ့အထူးကိုယ်စားလှယ်စတီဗ်ဝစ်ကော့ဖ်ရဲ့နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့မော်စကိုမှာဆွေးနွေးပွဲတွေလုပ်ခဲ့တဲ့နောက်ပြောခွင့်ရပက်စကော့ဖ်ကအခုလိုသတင်းတပ်တွေကိုပြောတာပါ။ဂျာဇပရင်းနေပြုလုပ်တဲ့ဆွေးနွေးပွဲမှာသမ္မတပူတင်ကဒီစစ်ပွဲအတွက်ရက်30အပြည့်အဖို့အမေရိကန်ရဲ့အပြည့်အဆိုပြုချက်အတွက်ထောက်ခံကြောင်းပြောပေမဲ့အဲ့ဒီမှာတွေ့ရတဲ့မေကွန်ထုတ်စရာတချို့အတွက်အဖြေရဖို့လိုနေသေးတယ်လို့ပြောကြောင်းလည်းပြောပါတယ်။ဒါလုတ်ဖို့လိုအပ်တာတွေအများကြီးကျန်နေသေးပေမဲ့သမ္မတပူတင်နေနဲ့သမ္မတထရန့်နဲ့တူတသားတဲ့ရက်တည်နေကြောင်းလည်းပြောပါတယ်။ဒါအပြင်သမ္မတပူတင်နဲ့အထူးကိုယ်စားလှယ်ကျက်တပင်းညဆွေးနွေးမှုတွေအတွင်းသမ္မတထရန့်အတွက်အချက်လက်တွေနဲ့သတင်းစကားအသစ်တွေပါခဲ့တာဖြစ်ကြောင်းလည်းပြောပါတယ်။နိုင်ငံခေါင်းဆောင်တို့ဆွေးနွေးတဲ့ကြောင်းနှစ်ဖက်သဘောတူခဲ့တယ်လို့အခုသမ္မတပူတင်ပေးပို့တဲ့ဒီအချက်လက်အသစ်တွေကိုအထူးကိုယ်စားလှယ်ကသမ္မတထရန့်ကိုပြောကြားပြီးချိန်မှမှသမ္မတနှုတ်ဆွေးနွေးမဲ့အချိန်ကိုသတ်မှတ်မှာဖြစ်ကြောင်းလည်းပြောပါတယ်။American တရားစီရင်ရေးသမိုင်းမှာမျှတမှုရှိတဲ့ဂုံယူပွဲအခမ်းအနားတစ်ခုကိုစတင်နေပြီလို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။တောက်ကြနေ American တရားရေးဌာနမှာဆယ်စုနှစ်တွင်သမ္မတတယောက်အနေနဲ့ပထမဆုံးချိန်တွားရောက်ပြောကြားတဲ့မင်းကွန်းမှာအခုလိုပြောကြားလိုက်တာပါ။
American justice is really a something we're turning the page on for long years of corruption, weaponization and surrender to violent criminals and we're restoring fair, equal and
အဂရီလိုက်စားမှုတရားဥပဒေကိုလက်နဲ့တပွဲအသုံးချမှုအကြမ်းဖက်ရာဇဝတ်မှုတွေကိုလက်မြောက်အရှုံးပေးရမှုတွေကိုထားရပြီးတာဝန်ညီမျှမှုနဲ့ဖွဲ့စည်းပုံအခြေခံဥပဒေပါတရားဥပဒေစိုးမိုးရေးပြဋ္ဌာန်းချက်ရဗက်မလိုက်တဲ့တရားစီရင်မှုကိုစတင်နေပြီဖြစ်ကြောင်းသမ္မတထရမ့်ကပြောကြားသွားတာပါဒါအပြင်တရားရေးဌာနဟာမကြာသေးခင်ကနှစ်တွေအတွင်းလမ်းပြောင်းနေခဲ့တယ်ဆိုပြီးသူ့ပေါ်မှာစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့တာအတွက်ဒါမှမဟုတ် conservative တွေကိုဆန့်ကျင်ဖို့အတွက် လက်နက်တွေဖြစ်အသုံးချခဲ့မှုတွေနဲ့ပတ်သက်ပြီးမကျေနပ်ကြောင်းလည်းပြောပါတယ်။ American ဆိုတာအဖွဲ့အတွင်းမှာခြားစားပျက်စီးနေသူတွေနဲ့အဆွန်ရောက်တွေရှိခဲ့ပြီးဒီလိုလူတွေနောက်ဘယ်တော့မှမရှိအောင်နှုတ်ဆောင်သွားမယ်လို့လည်းပြောကြားခဲ့ပါတယ
်။ View American တမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6753ညနဲ့လိုင်းဒိုမီတာ40 kHz 0533ညတို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။မနေ့9နာရီထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ View American တန်ကစနေမနေ့ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ Bangladesh ကိုရောက်နေတဲ့ကုလအတွင်းမှုချုပ် Antonio Guterres ဟာတောက်တန်းနေမှာ Caucasus Bazaar ကိုသွားပြီးဒုက္ခသည်တွေအတွက်ထောက်ပံ့မှုတွေဖြတ်တောက်မဲ့အစီအစဉ်ကိုသူတက်နိုင်သမျှတားဆီးဖို့လုပ်မယ်လို့ပြောကြားကြောင်းကုလအတွင်းမှုချုပ်ယုံပြောခွင့်ရ Stephen Dujarric ကတောက်ချန်နဲ့ကုလယုံချုပ်သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ Bangladesh ကို၄ရက်ကြာခီးသွောနေတဲ့အတွင်းမှုချုပ်ဟာ Ranger ဒုက္ခသည်တွေအခြေအနေကိုကိုယ်တိုင်သိရဖို့အတွက် Bangladesh ယာယီအစုအကြီးကဲ Mohammed Yunus နဲ့အတူတောက်ချန်နဲ့မှာ Ranger ဒုက္ခသည်တက်တန်းကျော်နေထိုင်တဲ့ Caucasus Bazaar ကိုသွားတာပါ။ဒုက္ခသည်တွေအတွက်ထောက်ပံ့မှုတွေဖြတ်တောက်မဲ့အစီအစဉ်ကိုသူတက်နိုင်သမျှတားဆီးဖို့လုပ်မှာဖြစ်ကြောင်းဒီခီးစင်မှာတွေ့ခဲ့တဲ့လူတိုင်းကိုအတွင်းမှုချုပ်ကပြောကြားခဲ့တယ်လို့မြန်မာနိုင်ငံကပဋိပက္ခကတွေရက်ဆိုင်အောင်ကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝိုင်းကလည်းမလုံဆောင်နိုင်သေးတာအတွက်လည်းတောင်းပန်ခဲ့ပါတယ်။ဒါအပြင်အခုခီးစင်ကလည်းမြန်မာနိုင်ငံကိုပြန်ချင်တဲ့ Ranger စီကအတန်းကိုတူကြားခဲ့ရတယ်လို့ဒုက္ခသည်စခန်းတွေမှာနေထိုင်ရတဲ့ဒုက္ခသည်တွေဟာသူတို့နေထိုင်ရတဲ့အခြေအနေအခုတည်းပိုးပြီးကောင်းအောင်လုပ်ပေးစေချင်ကြောင်းသူ့ကိုပန်ကြားခဲ့ကြတယ်လို့လည်းပြောပါတယ်။ဆီးရီးယားမှာအာနာရှင်သမ္မတဘက်ရှာအယ်အဆက်ပြုတ်ကျခဲ့ပြီးတုံးလာအကြမ်းမှာအကြမ်းဖက်မှုတွေပြန်ပြီးဖြစ်ပွားလာနေတာကိုရင်ဆိုင်ဖြေရှင်းနေရအချိန်မှာပဲဆီးရီးယားဆိုင်ရာကုလအထူးကိုယ်စားလှယ်ဂီယန်ဘက်ဒါဆန်ကအကြမ်းဖက်မှုတွေအဆုံးသတ်ကြဖို့နဲ့အရက်သားတွေကိုအကာအကွယ်ပေးဖို့တောက်ကြနေမှာပန်ကြားလိုက်ပါတယ်။ဆီးရီးယားမှာအာဆတ်အစိုးရကိုလူမှုဆန့်ကျင်တော်လှန်တဲ့ဆယ်လေးနှစ်မြောက်နှစ်ပတ်လည်နေ့မှာအခုလိုပြောကြားခဲ့တာပါဒီလူမှုဆန့်ကျင်မှုကလည်းဆယ်နှစ်ကြာကြာပြည်ရင်းစစ်ဆက်တင်ခဲ့တာလည်းဖြစ်ပါတယ်ဒီပဋိပက္ခဖြစ်ပွားမှုကလည်းဆီးရီးယားမှာလူပေါင်း6တန်းလောက်ဒုက္ခသည်အဖြစ်ရောက်ခဲ့ရပြီးအိုးရင်ဆန့်ခွာထွက်ပြေးရသူက12တန်းကျော်ရှိခဲ့တာပါဆီးရီးယားသမ္မတအာဆတ်က2024ဒီဇင်ဘာမှာနိုင်ငံကိုဆန့်ခွာထွက်ပြေးခဲ့ရပေမဲ့နိုင်ငံရေးစုပ်မှုမတည်ငြိမ်မှုတွေနဲ့အတူနိုင်ငံရေးပြန်လာဖို့မျှော်လင့်နေတာဖြစ်ပြီးမတ်လ6ရက်နေ့ကတော့သူ့ကိုသစ္စာခံသူတွေနဲ့ဆီးရီးယားလုံခြုံရေးတပ်တွေကဖြစ်ပွားတဲ့ပြည်ပက္ခတွေကနေလူပေါင်းရာနဲ့ချီးပြီးတည်ဆုံးခဲ့ရတာဖြစ်ပါတယ်။အခုဆီးရီးယားမှာရှိတဲ့အသင်ကူးပြောင်းရေးကာလအာဏာပိုင်တွေနဲ့ SDF ဆီးရီးယား Democratic တပ်ဦးလက်နက်ကိုင်အဖွဲ့တို့ကြားရရှိထားတဲ့သဘောတူညီချက်ကနေဆီးရီးယားကိုစီးလုံးညင်ညွတ်ပြီးလွတ်လပ်တဲ့အချုပ်ချံအာဏာပိုင်နယ်မြေတစ်ခုဖြစ်နေပြန်လည်တွေ့ရတော့မှာဖြစ်ကြောင်းလည်းကုလအထူးကိုယ်စားလှယ်ကပြောကြားခဲ့ပါတယ်။ American ပြည်တော်စုရဲ့အစိုးရလုပ်ငန်းတွေဒစိတပိုင်းရပ်ဆိုင်းသွားမှာကိုကာကွယ်တဲ့အနေနဲ့အထက်လွှတ်တော်ကတောက်ချန်နဲ့ညနေပိုင်းမှာနောက်6လအတွက်အသုံးစစ်မူကြမ်းကိုအတည်ပြုပေးလိုက်ပါပြီ။ဒါဟာ Democratic Party ဝင်တွေရဲ့ပြင်းထန်တဲ့ကန့်ကွက်မှုကိုကျော်လွှားနိုင်ခဲ့တာလည်းဖြစ်ပါတယ်။အခုမဲခွဲအတည်ပြုလိုက်ပေးလိုက်တဲ့ယာယီအသုံးစစ်မူကြမ်းကိုသမ္မတ Donald Trump ကလည်းနိုင်ရေးထုတ်ဖို့အတွက်ပေးပို့လိုက်ပြီလည်းဖြစ်ပါတယ်။တောက်ချာနဲ့ညနေအစောပိုင်းအထိမရင်မရဖြစ်နေရကနေနောက်ပိုင်းမှာ54မဲ46မဲနဲ့အတည်ပြုနိုင်ခဲ့တာလည်းဖြစ်ပါတယ်။ Republican တွေရေးဆွဲထားတဲ့အသုံးစိမ်မူကြမ်းတဲ့မှာကျန်းမာရေးစောင့်ရှောက်မှုဆိုင်ရာနဲ့အိုးရင်အထောက်အကူဆိုင်ရာအဓိကအရေးကြီးတဲ့ကိစ္စရပ်တွေအတွက် short ချထားတာကို Democrat တွေကမကြေမနပ်ပဲဖြစ်နေတာပါ။ဒါပေမဲ့အစိုးရလုပ်ငန်းတွေရပ်ဆိုင်သွားမယ်ဆိုရင်အခြေအနေဟာအခုတည်းပိုးပြီးဆိုးနိုင်တဲ့အတွက်အစိုးရယာယီအသုံးစိဥပဒေချမ်းကိုထောက်ခံမဲ့ပေးမယ်လို့အထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင် Chuck Schumer ကပြောကြားခဲ့တဲ့နောက်မှာအခုလိုအတည်ပြုနိုင်ခဲ့တာလည်းဖြစ်ပါတယ်။ Republican တွေလွှမ်းမိုးထားတဲ့အောက်တော်လွှတ်တော်ကနေတင်သွင်းတဲ့အစိုးရအသုံးစိမူကြမ်းအတွက် March 14ရက်တောက်ချန်နဲ့ညတကောင်အထိမှအတည်ပြုချက်မရရင် American အစိုးရလုပ်ငန်းတွေကိုရပ်ဆိုင်းရတော့မှာလည်းဖြစ်ပါတယ်
မြန်မာပြည်ရဲ့စနေနေ့မနက်ခင်းနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးသက်ကပြောပြခဲ့တာပါအခုထုတ်လွှင့်နေတဲ့ထုတ်လွှင့်ချက်တွေကို VO ရဲ့ website စာမျက်နှာမှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်ပတ်စင်ကားတွေမလာခင်မှာနယူးယောက်မြို့ကသတင်းပေးပို့ချက်ကိုတင်ပြခြင်းပါတယ် အမျိုးသမီးအခွင့်အရေးကာကွယ်ဖို့အတွက်ကမ္ဘာလုံးဆိုင်ရာဂတိကဝတ်တွေမူပေါင်းတွေချမှတ်ထားပေမဲ့လည်းမြန်မာနိုင်ငံလိုစစ်ဝါဒီတွေကြီးစိုးနေတဲ့ဒေသမှာတော့ကြားမှတန်းတူညီမျှရေးနဲ့အမျိုးသမီးအခွင့်အရေးတွေဟာပြီးခဲ့တဲ့နှစ်ပိုင်းတွေအတွင်းပိုပြီးတော့မှဆော့ရုပ်လာနေတယ်လို့အမျိုးသမီးလှုပ်ရှားသူတွေကပြောပါတယ်။ကုလသမဂ္ဂဌာနချုပ်မှာဒီသတင်းပတ်နှစ်ပတ်ကြာကျင်းပနေတဲ့69ချိန်မြောက်အမျိုးသမီးများအခြေပြကော်မတီ CSW ရဲ့နှစ်ပတ်လည်ဆွေးနွေးပွဲအတွင်းမှာမြန်မာအရေးတရားဆွေးနွေးပွဲမှာပြောဆိုခဲ့တာပါ။ဒီဆွေးနွေးပွဲကိုကိုယ်တိုင်သွားရောက်သတင်းယူနေတဲ့မတ်ခင်ဖြူထွေးရေအပြည့်စုံကိုပြောပြပေးပါအောင်ခင်ဗျ။
ကျားမတန်းတူညီမကြီးအမျိုးသမီးခွင့်ရင်းနဲ့စွမ်းရည်မြင့်တင်ရေးတို့အတွက်တည်ထောင်ဖွဲ့စည်းထားတဲ့ကမ္ဘာလုံးဆိုင်ရာအဖွဲ့ကြီးဖြစ်တဲ့အမျိုးသမီးများအခြေပြကော်မတီ CSW ရဲ့69ချိန်မြောက်နှစ်ပတ်လည်ဆွေးနွေးပွဲကိုနယူးယောက်မြို့ကုလသမဂ္ဂဌာနချုပ်မှာမတ်လ10ရက်နေ့ကနေ21ရက်နေ့ထိကျင်းပနေတာဖြစ်ပါတယ်။ဒီနေ့ဟာအမျိုးသမီးခွင့်ရင်းမြင့်တင်ရေးဂျိုးပန်းမှုတွေထဲမှာသမိုင်းဝင်အောင်မြင်မှုမှတ်တမ်းတစ်ခုဖြစ်တဲ့ပေကျင်းကျညာစာတမ်းအနှစ်30ပြည့်တဲ့နှစ်လည်းဖြစ်ပါတယ်။ဒါကြောင့်မလို့လေဒီနေ့ဆွေးနွေးပွဲတွေမှာပေကျင်းကျညာစာတမ်းအပါအဝင်အမျိုးသမီးအခွင့်အရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်တွေနဲ့ပတ်သက်လို့ဘယ်လောက်ထိလက်တွေ့အကောင့်ထဲပေါ်နိုင်ပြီလဲဘယ်လိုတိုးတက်မှုတွေရှိနေပြီလဲဘယ်လိုစိန်ခေါ်အကဲဆတ်မှုတွေရှိနေသေးလဲဆိုတာတွေကိုပြန်လည်သုံးသပ်ကြသလိုရှစ်ဆက်မှာပို့ပြီးတော့ကောင်းမွန်တဲ့လုပ်ငန်းစဉ်တွေချမှတ်နိုင်ဖို့အတွက်လည်းဆွေးနွေးနေကြတာဖြစ်ပါတယ်။ဒီဆွေးနွေးပွဲတွေမှာမြန်မာနိုင်ငံကအမျိုးသမီးလှုပ်ရှားသူတွေလည်းတက်ရောက်နေကြပြီးတော့ဒီမြန်မာနိုင်ငံဆိုင်ရာဝေဖန်သုံးသပ်ချက်နဲ့အနာဂတ်လမ်းညွှန်ချက်များဆိုတဲ့ခေါင်းစဉ်နဲ့တရားဆွေးနွေးပွဲတစ်ရက်ကိုမတ်လ14ရက်နေ့ကကျင်းပပါတယ်။အဓိကဆွေးနွေးကြတဲ့အကြောင်းအရာတွေကိုတော့ကိုယ်တိုင်ပါဝင်ဆွေးနွေးသူတူဖြစ်တဲ့မဝဝေနုကအခုလိုပြောပြပါရစေ
။မြမပြည်ရဲ့ပြည်ပခမှာဒုက္ခကြုံတွေ့နေရတဲ့ပြည်သူတွေအတွက်ဒီလက်ရှိလက်တလောပေါ့နော်ဒီနိုင်ငံကအထောက်ပံ့နေတုံ့ပြန်ဖို့ကိစ္စတွေကိုထောက်ပြတယ်။နောက်တစ်ချက်ကတော့ကျမတို့ဒီစစ်တပ်နဲ့ပေါင်းပါတွေကကျမတို့မျိုးသမီးတွေကိုဘယ်လိုပြင်ပထားပြီးတော့မှအကြမ်းဖက်မှုတွေလုပ်နေသလဲ။တော့ဟိုဖန်စီထုံထောင်မှုတွေဖန်တက်ပြမှုတွေနောက်မဒိန်ကျူးမှုတွေလုပ်နေတဲ့ကိစ္စတွေကိုလည်းထောက်ပြပြီးတော့ဒီစစ်တပ်ကိုတာဝန်ယူမှုတာဝန်ခံမှုရှိလာအောင်ဘလို့ကျမတို့ဟိုတိုက်တွန်းမှုလှုပ်ဆောင်ချက်တွေတိုက်တွန်းလှုပ်ဆောင်ရမယ့်အရာတွေကိုဆက်လက်ပြီးတော့ကျမတို့ဟိုအဓိကထောက်ပြဆွေးနွေးရတဲ့အထက်မှာဒါ priority ပေါ့နော်အဓိကအချက်အနေနဲ့ကျမတို့ထည့်သွင်းပြီးတော့ဆွေးနွေးပါတယ်လို့ဟုတ်တယ်
မြန်မာရေးနဲ့ပတ်သက်လို့နိုင်ငံကရဲ့အာရုံစိုက်မှုနဲ့အကူအညီတွေအရေးကြီးလိုအပ်နေတဲ့အခုလိုအချိန်အခါမျိုးမှာဒီလိုဆွေးနွေးပွဲတွေကအင်မတန်အရေးကြီးပါတယ်လို့လည်းမဝဝေနုကပြောပါတယ်
။ဒါကတော့ကျွန်တော်တို့တိုင်းပြည်အရေးကိုဒီနိုင်ငံကမျက်နှာစာမှာဒီလိုအရေးပါတဲ့ဒီကာလတွေမှာ event တွေမှာလာပြီးတော့ကျွန်တော်တို့ highlight လုပ်ပြီးတော့လာပြီးတော့ awareness လုပ်တဲ့သဘောပါ။ဒီကာလမှာအမျိုးသမီးနဲ့ပတ်သက်ပြီး awareness လုပ်ကြရတဲ့ဆိုပေမဲ့ကျွန်တော်တို့ကဒီ event တွေရဲ့အပြင်ဘက်မှာအများကြီးအစည်းအဝေးတွေပေါ်တော့ဒီဒီပလိုမတ်တွေနောက်ဒီအမ်ဘက်ဆာဒါတွေဒီမစ်ရှင်တွေနဲ့ကျမတို့အစည်းအဝေးတွေတီးကြပိုင်း literally လုပ်ပြီးတော့မှကျမတို့ကဒီ outcome တွေပမာပြည်အတွက် action တွေဖြစ်လာအောင်ကြိုးပမ်းမှုတွေလည်းအများကြီးရှိရပေါ့เนาะဒီဟာတော့ဒီအမျိုးသမီးတွေအားလုံးဝိုင်းဝန်းပြီးတော့စုပေါင်းလှုပ်ဆောင်ကြတဲ့ collective a movement တစ်ခုလို့လည်းပြောလို့ရတယ်ဒီ
စစ်တပ်အာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအမျိုးသမီးတွေအပါအဝင်မြန်မာပြည်သူတွေကြုံတွေ့နေကြရတဲ့လူခွင့်ရေးချိုးဖောက်မှုတွေအကြောင်းကိုတင်ပြတဲ့နေရာမှာတော့ Purple Feminist အဖွဲ့ကအမျိုးသမီးရဲ့တက်ကြွလှလှရှားသူလည်းဖြစ်ကြပြဆီယာမတူလည်းဖြစ်တဲ့မန္တန္တာကသူကိုယ်တိုင်ကြုံတွေ့ဖြစ်တတ်မှုတချို့ကိုကြပြဆက်ဆိုရွတ်ပြသွားခဲ့ပါတယ်
My sister has a scar on her face due to the bomb blast in her house. Many of my friends don't have a place to call home now.
ဒီကပြရေးဆက်ဖြစ်ခဲ့တာနဲ့ပတ်သက်လို့လည်းမနန္တာကအခုလိုပြောပြပါရယ်
။အဲ့အနာသိမီနောက်ပိုင်းမှာအမေနဲ့ကမိတွေကြာကြီးဒီမတွေ့ရအောင်မတွေ့ရအောင်လမ်းပန်းဆက်သွယ်ရေးအကြောင်းစစ်ပွဲတွေဖြစ်နေတဲ့တောက်လျှောက်ဆိုတော့အဲ့ခန်းစားချက်ကြီးကဒီနေ့မနက်ရုတ်တရက်ခေါင်းပေါ်မှာရောက်လာတာအဲ့သမီးတယောက်နဲ့အမေတယောက်ရဲ့ဆက်ဆံရေးကဒီစစ်ပွဲတွေကြားမှာပျောက်ကွယ်သွားတယ်အနေသွားတဲ့ဟာမဟုတ်ပဲနဲ့ဒီစစ်ပွဲဖြစ်နေလေဒီဆက်ဆက်ရေးတွေရဲ့ပြင်းထန်မှုဟာပိုအားကောင်းနေလေဆိုပြီးဒီအမေနဲ့သမီးရဲ့စစ်ကူးရင်ဆန်ဆန်ပေါ့နော်လမ်းလျှောက်ပြီးတော့အတူတူတွေ့ဖို့ကြိုးစားနေတဲ့ဇလန်းလေးကိုပုံဖော်လိုက်တဲ့သဘောပေါ့နော
်ဒီပွဲမှာသူကပြရွတ်ဖို့ဘာကြောင့်ဆုံးဖြတ်ခဲ့လဲဆိုတာကိုလည်းမန္တန္တာကအခုလိုပြောပြပါတယ
်စာတန်းလေးဖတ်တာဒီဟို statement တွေပြောတာတွေကလူတိုင်းလူလိုလုပ်တယ်ဒါပေမဲ့လူတွေကမတူညီစွာထိဖို့တဲ့သူတို့ဘဝနဲ့ဆက်ဆက်ပြီးတော့ပါဝင်လာဖို့ဆိုတာကအမှုပညာပေါ့နော်ကြပြတွေစကလုံးတွေကလူတွေကိုမတူညီစွာတက်ရောက်မှုရှိစေအဲ့လိုကြပြတွေစာပေတွေပြောတဲ့အချိန်မှလည်းကိုယ့်ရဲ့လက်တွေ့တွေ့ကြုံတဲ့ဘဝပေါ့နော်ဒီကြပြဆိုရင်လည်းဒါလူနှစ်ယောက်ရဲ့တွေ့ကြုံပဲမဟုတ်မိမတွေအများကြီးရဲ့ဖြတ်တမ်းမှုဒီ LGBTQI ရဲ့ခံစားချက်တွေကိုပုံဖော်ပြီးတော့လူတိုင်းနဲ့ဆက်ဆက်လို့ရတဲ့ရှုထောင့်ကို ခေါ်လာပေးတဲ့အတွက်ပေါ့နော်ထိရောက်မယ်လို့ထင်တယ်ပေါ့နော
်မတ်လ14ရက်နေ့ကမြန်မာရေးဆွေးနွေးပွဲကိုတော့အမျိုးသမီးဖွဲ့တွေဖြစ်ကြတဲ့ဂျာမန်ဒန်းလူညီမရေးကွန်ရက်ဂျန်နိုင်ငံတကာရဲဘက်လူမှုလှုပ်ရှားမှုကွန်ရက် ICAN WLB အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံအမျိုးသမီးညီညွတ်ရေးကွန်ရက်အမျိုးသမီးများမဟာမိတ်အဖွဲ့မြန်မာနဲ့ Purple Feminist အမျိုးသမီးလှုပ်ရှားမှုအဖွဲ့တို့အပြင်ကုလသမဂ္ဂဆိုင်ရာပြည်သက်အမြဲတမ်းကိုယ်စားလှယ်ရုံးနောက် Finland Norway နဲ့မြန်မာအမြဲတမ်းကိုယ်စားလှယ်ရုံးတို့ပူးပေါင်းပြီးတော့ကျင်းပတာဖြစ်ပါတယ်ကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းနောက် CSW ဆိုင်ရာ Norway ကိုယ်စားလှယ်အဖွဲ့အနေနဲ့အမျိုးသမီးခွင့်ရေးနဲ့ဂျာမန်ဒန်းလူရေးဆိုင်ရာ Norway တန်မတ်ကြီး Sitze Blegen ပြည်ထောင်ငယ်ရဲ့လူခွင့်ရေးရာကုလသမဂ္ဂတန်မတ်ကြီး Isabel Rome နဲ့NUG အမျိုးသားညီညွတ်ရေးအစိုးရအမျိုးသမီးနဲ့ကလေးသင်ငယ်ရေးရာဝန်ကြီးဒေါ်ဆူဆန္နာလှလှဆူတို့လည်းတက်ရောက်မေးခွန်းပြောခဲ့ကြပါတယ်။ကုလသမဂ္ဂဌာနချုပ်မှသတင်းနပတ်တာကျင်းပနေတဲ့ CSW ဆွေးနွေးပွဲတွေကိုတော့မြန်မာအပါအဝင်ကမ္ဘာတဝန်းကအဖွဲ့ဝင်နိုင်ငံတွေကကိုယ်စားလှယ်တွေကုလသမဂ္ဂအေဂျင်စီတွေအပြင်အရက်ဖက် NGO အဖွဲ့အစည်းတွေကျွမ်းကျင်ပညာရှင်တွေပါဝင်ပြီးတော့လူထောင်ချီတက်ရောက်နေကြတာပါ။ဒီပွဲမှာမြန်မာစစ်ကောင်စီကကိုယ်စားလှယ်ဆစ်လို့တက်ရောက်တာမျိုးတော့မရှိပါဘူးရှင်။
စမကီဒီထွေးပါနယူးယောက်ကုလသမဂ္ဂဌာနချုပ်ကနေသတင်းပေးပို့ပါရစ
ေ။အခုတော့ထိုင်းနယ်စပ်အခြေအနေကိုလည်းကြည့်အောင်ပါ။ထိုင်းမြန်မာနယ်စပ်မြန်မာဘက်ချမ်းမှာတရုတ်ကြားဖြန့်ကွန်ရက်လုပ်နေကြတဲ့ရာနဲ့ချီတဲ့တရုတ်နိုင်ငံသားတွေကိုကရင်နယ်ကြားစောက်တပ် BGF ကနှစ်ရက်အတွင်းမှာသူတို့မိခင်နိုင်ငံတွေစီကိုပြန်လည်လွှဲပြောင်းပေးလိုက်ပါတယ်။အပြည့်စုံကတော့ VOA သတင်းတော်မန်ဟင်းမှာသတင်းပေးပို့ပါရစေ
။ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီမြို့ကကြားဖြန့်အွန်လိုင်းငွေလိမ်လည်ခိုင်းနေတဲ့လူကုန်မှုခံရတဲ့ကိစ္စတွေမှာပါဝင်ပတ်သက်နေတဲ့တရုတ်နိုင်ငံသားတွေကိုမတ်လ13ရက်နေ့နဲ့14ရက်နေ့တွေမှာ800နီးပါးလွှဲပြောင်းပေးခဲ့တယ်ဆိုပြီးနယ်ခြားစောက်တပ်ကပြောဆိုခဲ့ပြီးဒီလူတွေကိုတော့မဲဆောက်လေစိတ်ကနေတရုတ်နိုင်ငံကိုတခါတည်းလွှဲပြောင်းပေးတာတွေ့ရတယ်ဆိုပြီးဒေသခံတဦးကပြောပါတယ်
အခုလက်ရှိကတော့သူတို့ဒီကြားဖြန့်ဆန်ကားတွေပြန်ပို့တာကတရုတ်နိုင်ငံသားတွေကိုမလေးရပို့တာကတော့450လောက်ရှိရခင်ဗျာ။ဒီနေ့မှဆိုရင်တော့ဒီတရုတ်နိုင်ငံသားကြီးပဲ385ယောက်လောက်ရှိမှာခင်ဗျာ။သူတို့ IPCF ကနေတဆင့်ဒီထိုင်းကိုပြန်ပို့ပြန်ပြီးတော့ပြန်လည်ပို့ဆောင်ပေးကြခင်ဗျာ။ဒီထိုင်းကနေတဆင့်တရုတ်ကိုပြန်ပြီးတော့ပို့ဆောင်ပေးကြခင်ဗျာ
။တရုတ်တက်မတော့ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးဆောင်ဝစ်ကတော့ဒီရက်ပိုင်းမှာပဲလေလေကိုင်းနေရှိရာနေကြားဆောင်တက်ထိမ့်ချုပ်တဲ့နေမျိုးကိုတွားရောက်ခဲ့ပြီးလေလာခဲ့တယ်လို့လေလေကိုင်းနေစီကနေလွတ်မြောက်လာတဲ့နိုင်ငံသားတွေကိုပြန်ပို့နိုင်ရေးစ조사နေတယ်လို့ဆိုပါတယ်တရုတ်နိုင်ငံနဲ့ထိတွေ့ဆက်ဆံပြီးပူးပေါင်းလှုပ်ဆောင်ရတာအဆင်ပြေပေမဲ့တခြားနိုင်ငံသားတွေကိုပို့ဆောင်ဖို့ကိစ္စကတော့အခက်အခဲတွေရှိနေတယ်ဆိုပြီးထိုင်းဘာသာစကားနဲ့သတင်းတောက်တွေကိုအခုလိုပြောသွားခဲ့ပါတယ်ရွှေကိုကိုနဲ့ KK ပတ်မှာနိုင်ငံတကာကပြည်သူတွေအများအများရှိနေပါတယ်အခုချိန်ထိလူဦးရေ3000ကျော်သာမိခင်နိုင်ငံတွေကိုပြန်ပို့နိုင်ပါသေးတယ်အခုတရုတ်နိုင်ငံသားတွေပြန်ပို့တဲ့အခါမှာလည်းတရုတ်အစိုးရကပူးပေါင်းလှုပ်ဆောင်မှုတွေလုပ်တဲ့အတွက်အဆင်ပြေချောမွေ့နေပါတယ်လက်ရှိ BGF နယ်မြေတွေမှာတော့ပြန်ပို့ဖို့ရှိနေတဲ့လူဦးရေကတော့4000လောက်ရှိနေပါသေးတယ်အခက်အခဲဖြစ်နေတာကတော့အာဖရိကနိုင်ငံကပြည်သူတွေအနေနဲ့သက်ဆိုင်ရာတန်ယုံတွေနဲ့ဆက်သွယ်လှုပ်ဆောင်ဖို့အခက်အခဲတွေရှိနေတဲ့အတွက် NGO တွေနဲ့ပူးပေါင်းလှုပ်ဆောင်နေပါတယ်ဆိုပြီးပြောသွားခဲ့ပါတယ်။ထိုင်းမြန်မာနယ်စပ်မှာအခုလိုမျိုးအွန်လိုင်းလိမ်လည်ခိုင်းတွေကကြီးထွားလာပြီးလူကုန်ကူးမှုတွေဖြစ်လာတဲ့အတွက်ထိုင်းတရုတ်နဲ့နိုင်ငံတကာအစိုးရတွေကဒီကိစ္စကိုနှိမ်နှင်းရေးအပြင်းထန်လှုပ်ဆောင်ခဲ့တာပါ။မြဝတီမြို့မှာအခြေစိုက်လှုပ်ရှားနေတဲ့လိမ်လည်ခိုင်းတွေကိုအပြီးသက်နိုင်နေနိုင်ရေးအတွက်တရုတ်ကလည်းဖိအားပေးခဲ့တယ်လို့ထိုင်းကလည်းမြန်မာဘက်ကိုလျှက်စစ်ပြီးဖျက်တောက်တာလောင်စာဆီဖျက်တောက်တာတွေလုပ်ပြီးဖိအားပေးခဲ့ပါတယ်ဒီအတွက်နေကြားဆောင်တက်ကအခုလိုမျိုးနိုင်ငံသားတွေကိုလွှဲပြောင်းပေးတာတွေကိုဇက်တိုက်လှုပ်လာတာဖြစ်ပါတယ်ရှင
်မေးမှာပါခင်ဗျာအပစင်ကဏ္ဍတွေမလာခင်အခုတခါတော့မြန်မာနိုင်ငံနဲ့ပတ်သက်လို့ဒီကမ္ဘာမီဒီယာတွေမှာဘလို့များသုံးသပ်ရေးသားနေကြတယ်လဲဆိုတာကိုဦးကျော်စံသာကမူရင်းအသုံးနှုတ်နဲ့အာပေါ်မပြတ်တင်ပြတာပါတယ်
ဒီကနေ့ပြောပြလိုတဲ့အကြောင်းအရာတွေကတော့အမေရိကန်အစိုးရရဲ့မြန်မာနိုင်ငံအပေါ်သဘောထားပြောင်းလဲလာမလားမြန်မာနိုင်ငံနျူကလ িয়ার လက်နက်ထုတ်လို့ရေးလာလားဤအရခတ်တက်တော်ရဲ့နိုင်ငံသားဆွတ်ဆန်ရေးနှိဗျူဟာစတဲ့အကြောင်းအရာတွေပဲဖြစ်ပါတယ်အဲ့ဒါပထမဦးဆုံးပြောပြလိုတဲ့အကြောင်းအရာကတော့ will trump seek to engage with the myanmar hunter trump ဟာမြန်မာစစ်ကောင်စီနဲ့ထိတွေ့ဆက်ဆံလာမလားဆိုတဲ့ခေါင်းစဉ်နဲ့ပါတီလက်နက်ရေးသားထားတဲ့သုံးသပ်ချက်ဖြစ်ပါတယ်theerawdy.com မှာဖတ်ရပါခင်ဗျာမကြခင်ကရုရှားအမေရိကန်ဝေယူရန်ပ ုံပေါ်လာခြင်းစစ်ကောင်စီနဲ့ရုရှားပလက်နံပါတ်3နေရာတွေ့ရတော့အမေရိကန်ရဲ့မြန်မာဆိုင်ရာမူဝါဒမှာအခြေခံအပြောင်းလဲတွေဖြစ်လာမလားလို့လွတ်လပ်တဲ့မီဒီယာတွေဒီမိုကရေစီရဲ့တက်ကြွသူတွေအကြမ်းမှာစိုးရိမ်မှုတွေရှိလာနေတယ်ဒေါ်နယ်ထရမ်ဂုတဂျိန်သမရမ်ဖြစ်ခင်အထိအမေရိကန်ဟာစစ်ကောင်စီကိုပြုမွေလင်းဝေဖန်ပြီးမြန်မာဒီမိုကရေစီရဲ့လှုပ်ရှားမှုကိုအများကြီးထောက်ခံခဲ့တာအခုထရမ်အစိုးရဟာဒါရီကိုအကုန်လုံးရဆိုင်လိုက်ပြီဖြစ်တယ်စစ်ကောင်စီကိုပြစ်ပယ်ရှုတ်ချနေရင်လဲဒီဘက်ကိုပုံမတွန်းပို့သလိုဖြစ်လာပြီးဒါဟာအမေရိကန်ကမလိုလားတဲ့ကိစ္စဖြစ်နေတယ်ထရမ်ကတော့သူ့ကိုယ်သူမြောက်ကိုရီးယားနဲ့လည်းအပြေးယူလုပ်နိုင်တယ်ဆိုတာကိုပြသဖို့ကြိုးစားခဲ့ပေမဲ့မအောင်မြင်ဘူးပူတင်နဲ့လည်းအခုလုံနေပေမဲ့ရုရှားဟာယူကရိန်းအပေါ်စစ်ချိန်မြင့်လာတာကိုပဲတွေးရတယ်ကျွန်တော်ရလာတော့မတွေ့ရသေးဘူးလို့ဆောင်းပါရှင်ဘာတိလက်နာကရေးသားထားပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ကဘာလုပ်လာမလဲဆိုတာလည်းပဲအခုခါမှာထင်ကြီးနဲ့ပြောနေကြရင်သာရှိပြီးဘာပဲဖြစ်ဖြစ်ဒီမိုကရေစီတက်ကြွသူတွေကတော့ဘာလာလာအဆင်သင့်ဖြစ်အောင်ပြင်ဆင်ထားလိမ့်မယ်လို့ဆိုပါတယ်ပထမအဆင့်အနေနဲ့စစ်ကောင်စီတရုတ်နဲ့စိတ်မပူကတ်သွားအောင်နောက်ပြီးရေနံသဘာဝဓာတ်ငွေ့စာရရီအတွက်မြှမန်းကြလေထလာနိုင်လေလို့ဗာတီလာဆိုပါတယ်အခုထရမ့်ရဲ့လူတချို့ကပူတင်ကိုတော့မြောက်ပင့်နေကြတာကိုကြည့်ရင်ဒီမိုကရေစီနဲ့လူခွင့်ဆိုတာလည်းပဲအလေးထားတော့မဲ့ဟန်မရှိဘူးလို့ယူဆရပါတဲ့တကယ်တော့စစ်ကောင်စီဟာတရုတ်ထက်ပိုပြီးရုရှားနဲ့သာနီးကပ်လာနေတာဖြစ်တယ်မကြသေးခင်ကစစ်ကောင်စီအကြီးအကဲရဲ့ခီးစဉ်အတွင်းနျူကလ িয়ার စွမ်းအင်စက်ရုံတိဆောက်ရေးအပါအဝင်သဘောတူညီမှုတွေအများကြီးရယူခဲ့ကြတယ်ဒီလိုရုရှားနဲ့စစ်ကောင်စီရင်းနှီးမှုဟာငွေကြေးကိစ္စတဲ့အခုဆိုရင်မြန်မာစစ်တပ်ဟာရုရှားနဲ့အနိကဆုံးအယုံကြည်ရဆုံးအာရှမှာရှိနေတဲ့မဟာမိတ်ဖြစ်လာနေပြီလို့ဗတ်တလစ်တန်ကဆိုထားပါတယ်ဒီချိန်မှာထရမ့်အနေနဲ့မြန်မာနိုင်ငံမှာစစ်အုပ်ချုပ်ရေးအဆုံးသတ်စေလိုတဲ့အင်အားစုတွေကိုကူညီဖို့ဆိုတာသူက highly unlikely ဖြစ်နိုင်ခြင်းအလွန်နည်းတယ်လို့ရေးသားထားပါတယ်ယူကရိန်းသမ္မတနဲ့အင်ဘူရောမှာတွေ့ဆုံမှုကမောက်ကပဖြစ်ပြီးတဲ့နောက်ဥရောပသမ္မတရဲ့နိုင်ငံသားရေးအကြီးအကဲက free world လို့ခေါ်တဲ့လွတ်လပ်သောကမ္ဘာအတွက်ခေါင်းဆောင်တစ်ယောက်လိုအပ်နေပြီးဒီမိုကရေစီနဲ့လူခွင့်ရေးလူလားသူတွေဟာအမေရိကန်နောက်ကိုဆက်လိုက်နေလို့မဖြစ်တော့ဘူးလို့ပြောကြားခဲ့ကြောင်းလည်းကိုကဖော်ပြပါရတယ်။ဒီလိုကမ္ဘာတစ်ခုလုံးအတွက်မရေမရမသေးမချဖြစ်နေတဲ့အချိန်မှာမြန်မာဒီမိုကရေစီအင်အားစုတွေဟာအခက်အခဲကာလနဲ့ကြုံနေရပြီးဆိုတာကတော့ဖီယာနေတယ်လို့ဆောင်းမရှင်ဘာတိလက်နာကသုံးသပ်ရေးသားထားပါခင်ဗျာအခုဆက်လက်ပြီးတော့ပြောပြမှာကတော့မြန်မာ impossible plutonium puzzle မြန်မာအတွက်မဖြစ်နိုင်တဲ့ plutonium ကိစ္စဆိုတဲ့ခေါင်းစဉ်နဲ့ Andrew Seth ရဲ့သုံးသပ်ရေးသားချက်ဖြစ်ပါတယ် lubininstitute.com မှာဖတ်ရတာပါခင်ဗျာ nuclear လက်နက်ထုတ်လို့ရေးအတွက်ဓာတ်ပေါင်းဖို့နဲ့သန့်စင်စက်ရုံမြန်မာရှုဝဲကြံစည်နေသလားဒါမှမဟုတ်ဒါဟာလူစားသက်သက်ပဲလားဆိုတာကိုမိကွန်ထုတ်ပြီးရေးသားထားတာဖြစ်ပါတယ်။မြန်မာနိုင်ငံကယူရေနီယံအပါအဝင်နျူကလ িয়ার ကုန်ကျန်းတွေအီရန်စီမှန်ခိုရောင်းချမှုနဲ့ဂျပန်လူမျိုးယာဇီကာခိုင်းခေါင်းဆောင်အဘီဆာဝါကိုစုံစမ်းအရေးယူမှုတစ်ခုအမေရိကန်ပြည်ထောင်စုတရားရေးဌာနကလုပ်ဆောင်ခဲ့တယ်။2000ပြည့်လွန်အစောပိုင်းမှာစစ်အစိုးရဟာရုရှားနဲ့မြောက်ကိုရီးယားတို့စီကအကူအညီယူပြီးနျူကလ িয়ার တပ်ပေါင်းဖို့လှုပ်ဆောင်ရေးစီစဉ်ခဲ့တဲ့ဆိုတဲ့သတင်းတွေလည်းပဲဘလူးပြောင်းမီဒီယာတွေကရေးသားခဲ့ကြတယ်။ဒါပေမဲ့နောက်ဆုံးမှာတော့ဆေးဆွေးဟာဒီလိုဆန္ဒရှိသည့်တိုင်အောင်ကြွန့်ကျင်မှုနဲ့အထောက်ပံ့အခြေအနေတွေမရှိဘူးလို့ဆိုရတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာယူရိုနီယံသတ္တုဒိုက်တွေရှိပြီးအခါအလျော်စွာတူဖော်မှုတွေရှိခဲ့တယ်။ဒါပေမဲ့ဒါတွေကိုသန့်စင်ဖို့မြန်မာမှာစိတ်ယုံမရှိဘူး။မြန်မာသောင်းကျန်းသူအဖွဲ့ငယ်သူခေါ် small insurgent အစုအဝေး plutonium တွေကိုထုတ်ယူနိုင်ခဲ့တဲ့ဆိုရက်ကိစ္စဟာလဲချက်ချင်းပဲပြည့်ပြည့်သွားခဲ့တယ်ဒီသတ္တုကို RCSS လို့ခေါ်တဲ့ရောစအဖွဲ့လုခွဲတာဖြစ်တယ်လို့အထင်ခံရပေမဲ့ဒီသတ္တုကို RCSS အဖွဲ့ရမုံငွေအတွက်ဂျပန်လူမျိုးအဘီဆာဝါကအီရန်ကိုရောင်းချဖို့ကြိုးပမ်းခဲ့တာဖြစ်တယ်လို့အမေရိကန်တရားရေးဌာနကစစ်ဆေးချက်ကိုလည်းသက်စစ်ပြတ်ထန်တာမရှိသေးဘူးဆိုတော့လက်နဲ့ထုတ်လုပ်နိုင်တဲ့အဆင့် plutonium ဘယ်ကရမလဲဒီအချိန်ထိကျင်းနှလောက်တဲ့အဖြေလည်းမရှိသေးပါဘူး AB ဆာဝါအနေနဲ့ American DEA ကိုလွှဲပေးခဲ့တဲ့နမူနာအနည်းငယ်ကလွှဲပြီးအီရန်ကို ရောင်းချတိုင်တဲ့အထီတော့မတွေ့ခဲ့ရသေးဘူးလို့ဆိုထားပါတယ်။နောက်ပွင့်လင်းမြင်သာမှုကင်းမဲ့လွန်ပြီးပြည်ပလာရောက်စူးစမ်းမှုတွေဟူသမျှကိုအတင်းပိတ်ပင်ထားတဲ့ဒီအစိုးရလက်အောက်မှာအမှန်ကိုသိရှိနိုင်ဖို့ဆိုတာအင်တန်ခက်ခဲတယ်။ပြည်တွင်းစစ်ဖြစ်နေတဲ့အတွက်လည်းပိုပြီးတော့ခက်ခဲသေးတယ်လို့ဆမရှင်ကရေးထားပါတယ်။ဆိုဒီလိုရှင်းလင်းချက်ကယုံကြည်စရာမရှိဘူးလို့ထင်ကောင်းထင်ရမှာဖြစ်ပေမဲ့မြန်မာနိုင်ငံမှာနျူကလ িয়ার လက်နက်အတွက်လှုပ်ဝဲတပ်ပေါင်းဖို့ရှိနေတယ်ဆိုတာကတော့ဒီရှင်းလင်းချက်တောင်ပူပြီးယုံကြည်ပွဲရကင်းမဲ့သေးတယ်လို့ဆမရှင်ကရေးသားထားတာဖြစ်ပါခင်ဗျာ
အခုနောက်ဆုံးပြောပြလိုတာကတော့
strategic gamble the American army Rakhine and India အရခတ်တတော် Rakhine နဲ့ India မဟာဗျူဟာကစားကွက်ဆွဲခေါင်းစဉ်နဲ့ LSC block မှာရေးသားထားတဲ့ထောက်မှတ်မှုဖြစ်ပါတယ်ဆမရှင်ကတော့တင်ဆိုင်အောင်ဖြစ်ပါခင်ဗျာအောင်မြင်မှုတွေရနေတဲ့အေအေဟာသူ့ထိန်ချုပ်မှုကိုချက်ထွင်ဖို့အတွက်ကျန်တဲ့နေရာတွေမှာအစီအမြင့်တိုက်ခိုက်နေတယ်2024အကုန်မှာစစ်တွေကြောက်ဖြူမန်းအောင်တို့ကလွယ်ပြီးတပြည်နယ်လုံးကိုသိမ့်ပိုက်ထားပြီးဖြစ်တာမို့အိန္ဒိယလိုမြန်မာနိုင်ငံမှာမဟာဗျူဟာအကျိုးစီးပွားစိတ်ဝင်စားတဲ့နိုင်ငံအတွက်အရေးတကြီးစဉ်းစားစရာတွေရှိလာတယ်ကြဒန်းစီမံကိန်းအဆောက်အုံတွေရှိတဲ့ချင်းပြည်နယ်ပလဲဝါကိုသိမ့်ထားတော့အိန္ဒိယအရှိမြောက်နယ်စပ်ဒေသပြည်နယ်တွေနဲ့ထိစပ်သွားတယ်ဒီတော့အိန္ဒိယဟာဒီဒေသအကျိုးစီးပွားလုံခြုံရေးအတွက်အေအေနဲ့ထိတွေ့ဆက်ဆံသင့်သလားဒါဟာပထဝီဝင်နိုင်ငံရေးနဲ့စာနာမှုအတွက်ပိဆက်စရာနင်နာစရာတွေဖြစ်လာလိမ့်မလားဆိုတာပြည်ကျန်နိုင်ငံအခြေအနေနဲ့ကြုံတွေ့လာရတယ်လို့ဆိုပါတယ်တရုတ်ပြည်အားကိုဆောင်ရွက်နိုင်ဖို့အတွက်စစ်ကောင်စီနဲ့နိုင်ငံရေးအရစစ်ဆက်လူကြောင့်ကြီးညာထားတယ်ဒါလည်းကြောက်ဖြူမှာရှိတဲ့တရုတ်အကျိုးစီးပွားကိုမထိခိုက်စေလိုဘူးဆိုတာနဲ့ရေတိုက်အင်အားမရှိတဲ့အေအဖို့မောင်ကျွန်းကိုသိမ့်ပဲ့ရမလွယ်တာနောက်စစ်တွေကိုစစ်ကောင်စီဘုံကျဲဖျက်ဆီးသွားမှာကိုဟန်တာလူရာတွေပါဝင်နိုင်တယ်လို့ဆောင်းပါရှင်ကဆိုပါတယ်ဒီလိုအပြစ်ရရေးကန့်နှံ့တာဟာအရခအိမ်မက်အရာလွတ်လပ်ရေးဓမ္မမဟုတ်အနည်းဆုံး Confederate အဆင့်ကိုမျှော်မှန်းထားတဲ့အေအဖို့မိမိတို့သိမ့်ပိုက်နေမြေမှာအုတ်ချိုရေးခိုင်မာဖို့နဲ့ပြန်လဲထူထောင်ရေးလှုပ်လှတဲ့သဘောလည်းဖြစ်နိုင်ပါသလားဒီနေရာမှာအိန္ဒိယအနေနဲ့အေအေနဲ့နီနီကကဆက်ဆံရေးရှိလာပြီးမဟာဗျူဟာသစ်တရလှုပ်လာနိုင်တယ်တရုတ်ဟာ UWSCA ဝတ်တပ်ဖွဲ့ထိန်းချုပ်တဲ့ဝါဒေသကိုကိုယ်ပိုင်အုတ်ချိုရေးဒေသအဖြစ်ဖက်ထုတ်ပြီးစစ်ကောင်စီနဲ့လည်းမဟာဗျူဟာမြောက်ဆက်ဆံနေသလိုမျိုးအေအေကိုလည်းအိန္ဒိယကထိန်းချုပ်ပြီးတော့တရုတ်ရဲ့ထိုးပေါက်လာမှုကိုဟန်တာဖို့အသုံးပြုနိုင်တယ်ဒီလိုလှုပ်ချင်းအဖြစ်အေအေထိန်ချုပ်နေတဲ့ရခိုင်ကုန်းသွယ်ရေးလမ်းကြောင်းကတဆင့်အိန္ဒိယစိတ်ဝင်စားတဲ့အစ်တောင်အရှဒေသထိုးဖောက်ရေးဟာလွယ်ကူစေမှလည်းဖြစ်ပါသေးတယ်။အိန္ဒိယမှာအာဏာရ BJP ပါတီဟာဟိန္ဒူအမျိုးသားရေးဝါဒကိုကင်ဆယ်ထားတဲ့အတွက်လည်းရခိုင်ဗုဒ္ဓဘာသာဝင်တွေနဲ့ပူပြီးနှိကပ်မှုရှိတယ်။ဒါပေမဲ့အိန္ဒိယဟာအေအေနဲ့မိဘဖြစ်သွားခြင်းအဖြစ်ရှိခါစီနာပြုတ်ပြီးနောက်ဆက်ဆံရေးအဖူးထစ်တွေရှိလာတဲ့ဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယဆက်ဆံရေးဟာပူပီတင်မာလာနိုင်တယ်လို့လည်းဆိုပါရယ်။နောက်ပြီးအေအေရဲ့ရိုဟင်ဂျာပြဿနာအပေါ်ယက်တီမှုကလည်းအခက်အခဲတစ်ခုဖြစ်ပြီးအိန္ဒိယအစိုးရရဲ့နိုင်ငံတကာပုံရိပ်ကိုထိခိုက်စေနိုင်ပါသေးတယ်။ဒီအခြေအနေမျိုးမှာအိန္ဒိယအနေနဲ့အေအေနဲ့ထိတွေ့ဆက်ဆံမှုဟာအရေးစွန်ရမယ့်အခြေအနေဖြစ်နေသလိုတစ်ဖက်မှာလည်းအကျိုးအမြတ်များမဲ့ဗျူဟာတရားလည်းဖြစ်တယ်လို့ဆောင်းပါးရှင်ကသုံးသပ်ထားပါခင်ဗျာ
။ကျွန်တော်အခုတင်ပြခဲ့တာတွေဟာနိုင်ငံကမီဒီယာတွေမှာကြွန့်ကျင်သူတွေကဝေဖန်သုံးသပ်ထားတဲ့သုံးသပ်ချက်တွေပဲဖြစ်ပါခင်ဗျာ။ Good bad တကားတစ်လောက်ပဲဖြစ်ပါတယ်။တတော်မှာဘယ်လိုများသုံးသပ်လာကြအောင်လဲဆိုတာကျွန်တော်စောင့်မျှလိုက်ကြပါဦးရဲ့။အားလုံးကိုကျေးဇူးတင်ပါတယ်
။ကမ္ဘာသတင်းမီဒီယာတွေကမြန်မာပြည်အကြောင်းတွေပဲဖြစ်ပါတယ်။သိပ်မကြခင်မှာပဲအမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်သိပ်ပန်တဲ့နည်းပညာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။
Pure American တဲ့ရဲ့ရုပ်သံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Pure American မနက်6:00ကနေ6:00ခွဲအစီအစဉ်ကို line to meter 25 32နဲ့40 Pure ညချင်း9:00ကနေ10:00အထိအစီအစဉ်ကိုတော့ line to meter 19 25နဲ့30ပထမပိုင်း9:00ဝန်းနဲ့စနေတနင်္ဂနွေတွေမှာထပ်တိုး line လက်မီတာ190ကနေထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူမှုမိတ်ဆွေရုပ်သံ line VOA မြန်မာပိုင်း web စာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
မင်္ဂလာမနက်ခင်းပေးကြပါသည်ခင်ဗျာ VOA American တန်ရဲ့မြန်မာပြည်စင်းနေမနက်ခင်းအစီအစဉ်တွေကိုလူလူမိတ်ဆွေဂျူရုဆလောင်းအပြင် VOA ရဲ့ website Facebook YouTube တို့ကပါဓာတ်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တကွင်သိပ္ပံနဲ့ဤပညာကဏ္ဍတွေနားဆင်ရဖို့ရှိတဲ့တဲ့အရင်ဦးဆုံးတော့အမျိုးသမီးကဏ္ဍပါမွေးရမြေမြန်မာနိုင်ငံနဲ့သူဘဝကိုပုံဖော်ပေးခဲ့တဲ့ထိုင်းနိုင်ငံအပါအဝင်အရှေ့တောင်အာရှနိုင်ငံတွေနဲ့ပတ်သက်လို့လေးလာစရာတွေအများကြီးရှိနေတာမို့ဒီဘာသာရပ်ကိုဒီဇိုင်းမှန်မှန်နဲ့လေးလာခဲ့တယ်လို့ဂျပန်နိုင်ငံကျိုတိုတက္ကသိုလ်မှာအရှိတောင်အာရှလေးလာရေးဘာသာရပ်နဲ့ပါရဂူဒန်းတက်နေတဲ့မြန်မာအမျိုးသမီးငယ်မတ်မင်းနဒီကျော်ကပြောပါတယ်အသက်17နှစ်နဲ့မိသားစုနဲ့အတူထိုင်းနိုင်ငံကိုရောက်လာပြီးတဲ့နောက်နေဇတ်ဒေသမှာအထက်တန်းပညာကိုပြီးပြီးတော့အခုတော့ဂျပန်မှာ PhD ပါရဂူဘွဲယူဖို့စူးစမ်းနေတဲ့မတ်မင်းနဒီကျော်ကိုဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမတ်ခင်ဖြူတွေစကားပြောတာပါတယ
် There's a path we must choose sometime
စမတ်ပြီးထားတာကမတ်မင်းနဒီကျော်ကအခုဆိုရင်ဒီဂျပန်နိုင်ငံကအချင်းကရပေါ့နော်ဒါချိုတိုတက်ကတူမှာပါရဂူဘွဲတက်နေတယ်လို့လည်းသိရပါဗျ။ကိုကတစ်ချိန်လုံးကတော့မြန်မာနိုင်ငံကနေအကြောင်းမျိုးမျိုးကြောင့်တော့မိသားစုလိုက်ထွက်လာပြီးတော့မှနေဆက်မှာနေခဲ့ရတယ်။ကလေးဘဝကလေးကနေခဲ့ရပြီးတော့မှနေဆက်မှာရှိတဲ့ဒါမြန်မာအလုပ်သမားမိသားစုတွေအတွက်ဖွင့်ထားတဲ့အကြောင်းတွေမှာတက်ရင်းနဲ့မှနော်တဆင့်မီတဆင့်ဒါ BA B ကနေမဟာတန်းမဟာတန်းကနေပြီးတော့မှအခုပါရဂူဘွဲအထီကိုပဲဒါဟိုတက်ရောက်နိုင်တဲ့ထူးချွန်တဲ့မျိုးသမီးလူငယ်တယောက်လို့လည်းသိထားတဲ့ခါကျတော့အဲ့ဒီအတွက်လည်းအင်မတန်ဂုဏ်ယူပါတယ်။ဆိုတော့အရင်ဆုံးအများသိအောင်ပေါ့နော်ပြောပြပေးပါဦးအခုကိုတက်နေတဲ့အကြောင်းမှာဘာဘာသာရက်နဲ့ဘယ်နှစ်နှစ်ကိုရောက်နေပြီလဲအဲ့ဒါလေးရင်ပြောပြပါအောင်ရှင
်ဟုတ်ကဲ့အာကျွန်မကလက်ရှိကျိုတိုတက္ကသိုလ်မှာပေါ့နော်ဟိုအရှိတအာရှလေးလာရေးဘာသာရက်နဲ့ပါရဂူဒန်ပထမနှစ်ကိုအာလေ့လာနေတာဖြစ်ပါတယ်ဟုတ်
ကျိုတိုမှာဆိုလို့ရှိရင်ဒါဘယ်နှစ်နှစ်တက်ရမလဲပါရဂူဘွဲအတွက်ဆိုရင
်ဟုတ်အာပထမအဆုံးကျမကဟိုမြန်မာနိုင်ငံကနေစကောလာရှစ်ရောက်ပြီးတော့အရင်ဆုံးကျမကသုတေသနကျောင်းသူနဲ့အနေနဲ့တက်ရတယ်ပေါ့နော်အဲ့ဒါပုံမှန်နှစ်နှစ်ဆိုပေမဲ့ကျမအာနှစ်နှစ်တက်ရတာဖြစ်တယ်ပေါ့နော်ဒါပေမဲ့တစ်နှစ်တက်ခဲ့ပြီးတော့အရင်ဆုံးမဟာဘွဲ့ယူရယ်ပေါ့နော်အဲ့ဒါကနှစ်နှစ်ပေါ့နော်စုစုပေါင်းဒီပါရဂူတန်အပီစီကို၅နှစ်တက်ရတဲ့ program ဖြစ်တယ်ပေါ့နော်အဲ့ဒီမှာမဟာဘွဲ့ကိုကျမနှစ်နှစ်ရပြီးတော့အခုပါရဂူတန်လက်ကျန်တဲ့ပါရဂူတန်၃နှစ်မှအခုပထမနှစ်ကိုတက်နေတာဖြစ်ပါတယ်
အခုဒီဘာသာရက်ကရောအရှိတောင်အာရှနဲ့ပတ်သက်ပြီးတော့လေ့လာတာဆိုတော့ဒါကိုစိတ်ဝင်စားတဲ့အကြောင်းလေးလည်းပြောပြပါအောင်အရှိတောင်အာရှမှာဘာကြောင့်စိတ်ဝင်စားဖြစ်တယ
်ဒါဘာဖြစ်လို့အရှိတောင်အာရှဘာသာရက်ကိုလေ့လာဖြစ်တယ်လဲဆိုရင်တော့ကျမငငယ်တော့ဒီ12နှစ်လောက်မှာထိုင်းကိုပြောင်းခဲ့ရတယ်ပေါ့နော်အဲ့မှာဆိုတော့ထိုင်းငံကြောင့်ကိုတွေ့ပေါ့နော်အများကြီးလေ့လာတင်ယူခဲ့ရပြီဗောနော်အဲ့ဒီခါကျတော့ကျမဒီတက်ကလို့ဆက်တက်မဲ့အချိန်မှာဆိုလို့ရှင်လဲကျမတတိထားမိတာဗောနော်ကျမတို့တွေကဒီအိန္ဒိယနိုင်ငံအကြောင်းတွေဒေတာတွေနိုင်ငံအကြောင်းတွေကိုတိတ်ပြီးတော့ဒီကျောင်းပညာရေးမှာရောနောက်ပြီးတော့ဒီဗဟုသုတအနေနဲ့ရောတိတ်ပြီးတော့ဟိုလူငယ်တယောက်အနေနဲ့ဗောနော်မသိနေဘူးဗောနော်အဲ့လိုမျိုးခံစားမိရဗောနော်အဲ့ဒါကြောင့်ကျမကဒီကဘာကြီးကိုဟိုပေါ်ပြတ်သိရှိဖို့အတွက်ပေါ့နော်ကျမတို့အနောက်မီဒီယာတွေမှာဆိုလို့ရှိရင်လည်းအရှိတောင်အရှာအကြောင်းထပ်စာလို့ရှိရင်ဒီအနောက်မီဒီအနောက်ပိုင်းအနောက်နိုင်ငံတို့နောက်တရုတ်ပြည်အောက်ဩဇာအာဏာကြီးတဲ့နိုင်ငံအကြောင်းတွေပို့ပြီးတော့တို့ကတည်င်းမီဒီယာအနေနဲ့ကလည်းတင်ပြတာပို့ရများတယ်လို့ခံစားမိရပေါ့နော်အဲ့ခါကျတော့ကျမအနေနဲ့ကကိုကမသိရမသိမှုကနေခြေခံတာပေါ့နော်မသိရရပို့ပြီးတော့သိနေတဲ့အတွက်ကြောင့်မို့လို့အရှိတောင်အရှာဟောတရလေးလာဒီတက်ကူတို့ပထမဒီဘတ်ချလာအထဲကပေါ့နော်ရွေးချယ်ခဲ့တာဖြစ်ပါတယ
်။ဒါပဲဖြစ်ဖြစ်လေကိုမြန်မာနိုင်ငံအပါအဝင်ဒီကိုရဲ့ဒေတာရင်းတော့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့ဒါလေ့လာရတဲ့ဆိုတော့လေစိတ်ဝင်စားဖို့လည်းကောင်းပါတယ်။ဆိုတော့ဒါကဘတ်ချလာဒီဂရီတွေကဒီ BA ဘွဲ့တွေကဒါကိုလေ့လာခဲ့တယ်လို့လည်းပြောတယ်။ဆိုတော့ BA ဘွဲ့ကရောဂျပန်မှာယူတက်ခဲ့တာလားဘယ်မှာတက်လဲ BA ဘွဲ့ကိုတော့အဲ့ဒါလည်းပြောပြပေးပ
ါဟုတ်ကဲ့ပါကျမကတော့ဒီ BA ဘွဲ့ကိုတော့ဟိုဟာဒီထိုင်းမှာအရင်ဆုံးမဲဆောက်မှာကျမကဒီဟို GED ပေါ့နော်မင်းမဟော်ကျောင်းမှာ GED တက်တယ်ပေါ့နော် GED ဆိုတာကတော့ဒီဟိုအစိုးရတတ်မှတ်ပြုခြင်းမခံထားရတဲ့ဒီအထက်တန်းဟိုပြီးတဲ့ဟိုအဆင့်တတ်မှတ်ချက်ပေါ့နော်အဲ့ဒါကကြာကျမတို့ migrant data ကဒီကျောင်းသူကျောင်းသားတွေကြတော့အဲ့လိုမျိုးထိုင်းအစိုးရရောမြန်မာအစိုးရကရောတတ်မှတ်ထားတဲ့ကျောင်းမှမတက်ခဲ့တဲ့အတွက်ကြောင့်အထက်တန်းပြီးဆုံးလွှတ်ဆိုတဲ့ certificate မရှိဘူးပေါ့နော်အဲ့ခါကျတော့ကျမတို့ကဒီ General Education Development ဆိုတဲ့ Diploma ပေါ့နော်အဲ့ဒါလေးကိုတက်ကြရရှင်အဲ့ဒီကနေစပြီးတော့ကျမက Scholarship တွေရှောက်တယ်ပေါ့နော်ရှောက်ရင်းနဲ့မှကျမတို့ခေတ္တကတော့အများကြီးလက်လံမမီဘူးပေါ့နော်အဲ့ဒီတော့ဆိုဟောင်ကောင်ရဲ့ကျမရွေးချယ်ကဟောင်ကောင်နဲ့ထိုင်းကမဟီတော်တက္ကသိုလ်ပေါ့နော်ဟောင်ကောင်ကကျမဝင်ကင်းဆောင်ပွဲဖြစ်တာမှအောင်မြင်ခဲ့တဲ့အတွက်ကြောင့်မို့လို့ထိုင်းကမဟီတော်တက္ကသိုလ်မှာအောင်မြင်ပြီးတော့ထိုင်းကမဟီတော်တက္ကသိုလ်မှာစတက်ခဲ့ပါတယ်ရှင
်ဆိုမဟီတော်မှာတက်ပြီးတော့မှဟိုမဟာတန်းရောပါရဂူတန်းကကြာတော့အခုချိုတိုတက်တိုမှာတက်တာပေါ့နော
်ဟုတ်ကဲ့ရှင်ဟုတ
်အခုဒီဂျပန်မှာစတင်နေတော့လေကီယိုတိုတက်ကတိုကဒါစကောလာရှစ်ပေါ့နော်ပညာသင်စုအပြည့်ပေးတာလားကိုယ့်ဘက်ကရောဘာတွေအားဆက်ရသေးတာရှိလဲ
ကျမကဒီမြန်မာပြည်ကနေလာတော့ဂျပန်အစိုးရပေးတဲ့စကောလာရှစ်နဲ့လာပေါ့နော်ဒါပေမဲ့တော့ပါရာဂူဒန်စတက်တဲ့ခါကျတော့ကျမကတခြား scholarship ကိုရွေးချယ်လိုက်တယ်ပေါ့နော်အဲတခြား foundation ကပေးတဲ့ scholarship ကိုအခုလက်ရှိ full scholarship ရထားပါတယ်ရှင
်ဆိုတော့စစောကလည်းအနေချင်းတော့ပြောပါတယ် time မှာမင်းမဟောမှာတက်တယ်ပေါ့နော်မင်းမဟောဆိုတာကဒီမြန်မာနိုင်ငံကနေပြီးတော့မှရွှေ့ပြောင်းလို့တမားတွေအတွက်လူငယ်ကလေးတွေမိသားစုကလာတဲ့ကလေးတွေအတွက်ဖွင့်ထားတဲ့ chance ပေါ့ဆိုတော့အဲ့ဒီနောက်ကျောင်းလေးကိုလည်းနည်းနည်းပြန်ပြောပြပါမြန်မာနိုင်ငံကနေဘယ်ရွေမှာချွတ်လာတယ်လဲဒီနေဆက်မှာရောဘယ်လောက်ထိနေခဲ့ရတယ်ပေါ့နော်ကိုဖြတ်တန်းလာတဲ့အခြေအနေလေးကိုအချင်းချုပ်ကလေးပဲဖြစ်ဖြစ်ပေါ့ပြောပြပေးပါဟုတ်ကဲ့ပ
ါဟုတ်ကဲ့ပါဟုတ်မြန်မာနိုင်ငံတွေထွက်လာတာတော့ဒီအသက်12နှစ်အရွယ်ပေါ့နော်ဟိုပြည်တွင်းမှာလည်းအရင်ဟိုကျမတို့အနေနဲ့စီးပွားရေးရောပညာရေးရောခက်ခဲတာမျိုးတွေ့ခဲ့ပေါ့နော်အဲ့ခါကျတော့အရင်ဆုံးကကျမ12နှစ်ဆိုတော့ခုနှစ်တန်းဆက်တက်တယ်ပေါ့နော်ခုနှစ်တန်းကျတော့ဒီ CDC Children Development Center ဆိုတဲ့ဒီဒေါက်တာစင်တီးယားမောင်နဲ့တခြားဆရာတွေဖွင့်ထားတယ်ပေါ့နော်အဲ့ဒီအကြောင်းမှာအရင်ဆုံးကျမ၄နှစ်တက်ခဲ့ပေါ့နော်ဆယ်တန်းထိတက်ခဲ့ပြီးတော့မှမင်းမဟုတ်မှာပဲ post stand တက်ပြီးတော့နောက် GED program ကိုတက်ခဲ့ပါတယ်
ဆိုတော့အခုလိုမျိုးဂျပန်နိုင်ငံကအထင်ကြီးရတက္ကသိုလ်တစ်ခုမှာတက်ခွင့်ရဖို့အတွက်ပေါ့နော်ကိုဖြတ်တန်းရတဲ့အချိန်မှာရောအခက်ခဲတွေများပါတယ်ရှိခဲ့လေ
No အခက်ခဲကတော့ဒီဟိုအစင်းစင်းစာမေးပွဲဖြေရတာအင်တာဗျူးဖြေရတာပေါ့နော်နောက်ကိုယ့်ဘက်ကနေပြီးတော့ကြိုးစားအထောက်အမှုကိုလည်းအမြဲတမ်းဟိုလုပ်နေရမယ်ပေါ့နော်ဒီအထူးသဖြင့်တို့ကဟိုဂျပန်စာဂျပန်စကားမလို့လို့ပြောပေမဲ့လည်းဒီဂျပန်စာဂျပန်စကားနည်းနည်းတက်လို့ရှင်ကိုနေကဂျပန်တက်ကတူလာလို့ရှင်ပို့ပြီးတော့ networking ပိုင်းပဲဖြစ်ဖြစ်ပေါ့နော်ဆရာဆရာမတွေနဲ့ဒီ supervisor နဲ့စကားပြောတာပဲဖြစ်ဖြစ်နောက်လူနေတူကကိစ္စမှာဖြစ်ဖြစ်ပို့ပြီးတော့အဆင်ပြေရပေါ့နော်အဲ့ခါကျတော့ကိုသွားမဲ့နိုင်ငံရဲ့ဘာသာရပ်ကိုလေ့လာထားရလဲကောင်းတယ်ပေါ့နော်နောက်ပြီးတော့အစင်းစင်းဟိုတခြားចောင်းသူចောင်းသားအရင်ချင်းပြေးွားတယ်ចောင်းသူចောင်းသားရင်ကိုကရှင်ပြန်ရတဲ့အခါကျတော့ကိုယ်အနေနဲ့ကလည်းအင်္ဂလိပ်စာဖြစ်စေဟိုဘာသာရပ်ဆိုင်ရာဟိုပညာပေါ့နော်ဘဟုတုတ္တကိုဖြစ်စေပေါ့နော်ဟိုစူးစမ်းနေအထောက်မှုရှိနေတယ်ပေါ့နော်နောက်ကိုယ်တိုင်းလည်းကဲကိုစူးစမ်းထုတ်မှုကပေါ့နော်ဟိုအဆင်သင့်မဖြစ်သေးဘူးဆိုရင်လည်းဒီအင်တာဗျူးလုပ်တဲ့ခါကျရင်ကိုကမှတကယ်ကိုယ့်ရဲ့ရည်မှန်းချက်အိမ်မှာကိုတေချာပုတ်ပွင့်လင်းလင်းပေါ့နော်ပြောဆိုနိုင်မယ်ဆိုလို့ရှိရင်တော့အခွင့်အရေးကပို့ပြီးတော့ပို့စီလာမယ်လို့ထင်ပါတယ်ဟုတ
်ဂျပန်မှာဆိုလို့ရှိရင်လည်းဒါမြန်မာအတိုင်းဝိုင်းတချို့လည်းရှိကြတယ်လေဆိုတော့အကြောင်းတစ်ဖက်တက်နေရင်လည်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့ကိစ္စတွေမှာရောပါဝင်ဖြစ်လာဗားရီမြန်လုတ်ဖြစ်လေ
အဓိကတော့မြန်မာနိုင်ငံအနေနဲ့ကကြတော့ရန်ပုံငွေအဓိကလိုအပ်တယ်လို့ထင်တယ်ပေါ့နော်အမ်ဒီစစ်ပေးရှောင်းနေအတွက်ရောစစ်ပေးရှောင်းပညာရေးကျန်းမာရေးကိစ္စတွေရောနောက်ပြီးတော့စစ်ရေးအတွက်ပေါ့နော်အခါကျတော့ကျမတို့ကဟိုဂျပန်နိုင်ငံမှာရှိတဲ့ဒေါ်လာရင်းအင်အားစုတွေနဲ့အတူပေါ့နော်ဟိုအမျိုးမျိုးသောပွဲတွေကိုကျင်းပတဲ့နေရာမှာကိုတက်နိုင်တဲ့နေရာနဲ့ဝင်ကူပေးတာမျိုးပေါ့နော်ဥပမာဆိုလို့ရှိရင်အမ်ဟင်းချက်ပြီးတော့ရောင်းနေဆိုလို့ရှိရင်လည်းကိုကစက်တုန်နေကိုရတာပါအဲ့လိုမျိုးပေါ့နော်အဲ့လိုနာအလှခံတာဆိုလို့ရှိရင်ဒီဘက်မှာဆိုလို့ရှိရင်ဟိုကစနစ်တနင်္ဂနွေမှာအလှခံတာမျိုးရှိရပေါ့နော်အဲ့ခါကျရင်ကိုကလမ်းပေါ်မှာ၃နိုင်လောက်မတက်ရပြီးတော့အလှခံတာပေါ့နော်အဲ့လိုမျိုးတွေလည်းကိုအစင်ပြေချိန်ပါဝင်ပြီးတော့ပါဝင်တာမျိုးပေါ့နောက်လက်မှတ်ရောင်းတဲ့ကိစ္စပါအဲ့လိုမျိုးနည်းနည်းပါးပါကိုတက်နိုင်တဲ့နေရာနဲ့အဖြစ်ပေးတာမျိုးတော့ရှိပါတယ
်ခုဒီပါရဂူပွဲပြီးသွားတဲ့အချိန်ကြလို့ရှိရင်ကိုရဲ့ဘဝမှာဒီမိသားစုနော်ဒီကိုရဲ့ဒီအတိုင်အဝင်အကိုရဲ့လူမှုအတိုင်းဝိုင်းအတွက်ကိုတိုင်းမီအတွက်ဘာရင်းမြန်ပြန်ပြီးတော့အချိုးပြူဆောင်ရွက်ခြင်းပါလေကိုရဲ့အနာကက်အိမ်မက်ကရောဘာမြန်ဖြစ်မလဲရှင
်ဟုတ်အတိကတော့ကျမကပညာရပ်ပိုင်းဆိုင်ရာကိုပါရဂူတန်းထီရွေးချယ်ခဲ့ပြီးဆိုတော့ဗောနော်ပညာရပ်ပိုင်းဆိုင်ရာနဲ့ပဲပတ်သက်ပြီးတော့ဒီမြန်မာပြည်အတွက်အကျိုးပြုခြင်းနေပေါ့နော်ဟုတ်ဟိုမြန်မာပြည်ကရဲ့အခြေအနေတွေပြန်ပြီးတော့ဟိုကောင်းလာခဲ့မယ်ဆိုလို့ရှိရင်မြန်မာပြည်ကတက်ကတူမှာဖြစ်ဖြစ်ပေါ့နော် အာဆရာမဝင်လောက်တာမျိုးပေါ့နော်နောက်ပြီးလို့ရှိရင်တခြားဒီပညာရေးကိုလက်လံမီဖို့အခွင့်အရေးအားနည်းတဲ့ဒီနေရာဒေသတွေမှာတွားပြီးတော့ပညာကျမရဲ့ကျမတင်ချရဲ့ပညာရက်ပိုင်းဆိုင်ရာဥပမာသုတေသနဟိုဘယ်လိုဟိုလေဘယ်လိုလောက်ရမလဲအဲ့ဒါမျိုးအခြေခံပေါ့နော်သုတေသနနဲ့ပတ်သက်ပြီးတော့ပြန်လည်မျှဝေတာမျိုးနောက်တမိုင်းပညာရဲ့နဲ့ပတ်သက်ပြီးတော့နောက်ရှေ့တောင်အရှာလေးလာရေးဘာတရက်နဲ့ပတ်သက်ပြီးတော့ပေါ့နော်သုတေသနလုပ်နည်းတွေကိုပြန်ပြီးမျှဝေတာမျိုးအဲ့ဒါမျိုးကျမအနေနဲ့ပညာရဲ့ပိုင်းဆိုင်ရာနဲ့ပဲပြန်ပြီးတော့ contribute လုပ်တာမယ်လို့အာညီမှန်းထားပါတယ်ရှင်
ဟုတ်ကဲ့ပါအခုလိုအချိန်ပေးပြီးတော့အမျိုးသမီးကဏ္ဍမှာပါဝင်ပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
ကျေးဇူးများတင်ပါတယ်ရှင်ဟုတ်ကျမလည်းကျေးဇူးများပါ
သိမ်းမြန်ရင်မှာတော့သိပ်ပန်တဲ့နည်းပညာကဏ္ဍကိုတင်ဆက်ဖို့ရှိပါတယ်အခုတခါတော့မတန်ဆွမ်းမြင်းစည်းချန်ပီယံတယောက်အကြောင်းသုဒ္ဓဆောင်လင်အမေရိကန်တကွင်စီစဉ်မှာနားဆင်ရမှာပါငယ်စဉ်ကတည်းကမတန်ဆွမ်းတူဖြစ်ပေမဲ့မြင်းစည်းတာဝါသနာပါတဲ့ကိုနိုင်လတ်ဝင်းခေါ်ဖက်ဒရစ်ဝင်းဟာအမေရိကန်ပြည်ထောင်စုကမြင်းအလှစီးပြိုင်ပွဲတွေမှာစုတသိတွေအများကြီးရရှိခဲ့ပါတယ်အခုချိန်မှာတော့မြင်းစည်းနည်းပညာဟောပြောပွဲတွေမှာရောဒိုင်အဖြစ်နဲ့ပါဆောင်ရွက်နေတဲ့ကိုနိုင်လတ်ဝင်းဟာအမေရိကန်ပြည်ထောင်စုမရှိနေတူဖြစ်နေအတန်မွေးဝမ်းနေတာပါကိုအောင်ကရဲကူးတင်ပြထားပါတယ
်ကျွန်တော်ဒီရောက်တာ1999ပေါ့ကျွန်တော်အသက်23နှစ်မှာရောက်တယ်ကျွန်တော်အဖေကကျွန်တော်နိုင်ငံခြားမှာပညာသင်ဖို့ဆိုပြီးတော့ဟို F1 student visa နဲ့ကျွန်တော်ဒီရောက်လာတယ်ကျွန်တော်ကမြန်မာပြည်မှာတကုံတက္ကသိုလ်မှာတတိယနှစ်တည်းတက်ခဲ့တယ်ဥပဒေပညာကိုတက်ခဲ့တယ်ဥပဒေကိုငငယ်လေးရဝါသနာပါဘာဖြစ်လို့လဲတော့မသိရှင်းနေဖြစ်ဖို့အတွက်ကပထမ undergrad ပေါ့ any degree 4 နှစ်ကျွန်တော်တက်ရတယ် political science တက်ရတယ်ပြီးတော့ resume တွေကောင်းပါတယ်အားကစား resume တို့ဟိုလူမှုရေး resume တို့ community resume service တွေဘာတွေလုပ်ခဲ့လဲအဲ့ဒါတွေအကုန်လုံးစုံအောင်ဟိုစုရတယ်ပေါ့နော်စုပြီးတော့ law school ကရှောက်တယ်ဆိုတဲ့အခါကျ now law school ကြတော့ကျွန်တော်က law school ခေါ်ပဲသူကဥပဒေသိပ်ပန်ပါတယ်ဘုရားကြတော့သူကကြတော့3နှစ်ပေါ့3နှစ်ဆိုတာကတော်တော်စူးစမ်းပြီးမြန်မြန်သွားတဲ့လူတွေ3နှစ်နဲ့ပဲပြီးတယ်တောင်းတောင်းလူတွေက4နှစ်တချို့ဆို9နှစ်ထိကြာတယ်မလိုက်နိုင်ဘူးအရန်ခွဲတယ်ကျွန်တော်ကတော့3နှစ်နဲ့ကြာတယ်ဘာလို့ဆိုတော့ကျွန်တော်ကဟိုမိဘတွေလည်းလှုပ်ကြွေးရမယ်ရောက်တာလည်းရှိတယ်အလုပ်လုပ်ရမယ်အကြောင်းတက်တယ်ဆိုတော့အမြန်ဆုံးပြီးကျင်တယ်ဆိုပြီးတော့ကျွန်တော်3နှစ်ကိုအပြတ်ချလိုက်တာပေါ့
ကျွမ်းကျင်မှုတွေလောက်တာကြာတော့လဲကျွမ်းကျင
် I like it because they're animals and you can ride on them and you can teach them how to do stuff and they can do tricks and then you can perform and get places my sister likes horses but she's scared to even sit on the horse and my brother he knows how to ride he just doesn't ride that much
အမေရိကပြန်ရောက်တော့ဘဝတက်ကစားတဲ့အခါကျတော့ကျွန်တော်ကပညာသင်နေတာနဲ့မိဘကိုလှုပ်ကြွေးရတာနဲ့အမေရတဲ့နေမကောင်းတော့ပတ်စံပိုးရတာနဲ့ကျွန်တော်မှပတ်စံတပြားမှလည်းမရှိဘူးရှားတခါကျွန်တော်ရက်ပေါင်းများစွာကျွန်တော်ထမင်းတစ်နက်ပဲစားခဲ့တာတွေအများကြီးရှိတယ်အဲ့ဒီခါကျတော့ကျွန်တော်ကမြင်းကိုမစည်းနိုင်ဘူးဗျအနာလည်းမကတ်နိုင်ဘူးဘာလို့လဲဆိုတော့အရန်စည်းကြည့်တဲ့ဒီနိုင်ငံမှာเนาะအရန်တထင်းတွေပဲလှုပ်တဲ့အလုပ်ပေါ့နော်တကုံကြစေအရန်များအဲ့ဒီခါကျတော့ကျွန်တော်ကဒီရှင်းနေဖြစ်တော့မှငါစူးစမ်းမယ်ရှင်းနေဖြစ်သွားရင်ငါဝင်ကောင်းကောင်းရရင်ငါမြင်းကိုပြန်စည်းမယ်ဆိုတော့ကျွန်တော်ရှင်းနေဖြစ်ပြီး2နှစ်ပေါ့ပထမတစ်နှစ်မှာကျွန်တော်ရှင်းနေရဲ့အာဒီကျွန်တော် loss ကျွန်တော်ပညာရေးအကျွေးကဒေါ်လာ3သိန်းပေါ့အကျွေးတက်တယ
် Welcome to Marlboro ပေါ့
ရိုက်ခ
ပထမတစ်နှစ်အတွင်းမှာကျွန်တော်8ဒေါ်လာ3သိန်းကိုတစ်ခါလေးစိုက်တယ်တစ်ခါလေးကျွန်တော် base အကျွေးကိုချက်ချင်း supply တယ်ကျွန်တော်ဘာလို့ဆိုကျွန်တော်အကျွေးရှိတဲ့လူသားမျိုးတဲ့မှာကျွန်တော်မပါခြင်းဘူးဆိုတော့ကျွန်တော်အဲ့အကျွေး3သိန်းကိုကျွန်တော်ဆက်လိုက်တယ်ဒုတိယနှစ်ကျတော့ကျွန်တော်ပတ်စံစဆူတယ်စဆူတဲ့အချိန်မှာကျွန်တော်စုပြီးတော့ကျွန်တော်မြင်းပြန်စီးမယ်ဆိုပြီးကျွန်တော်အဲ့မှာမြင်းမှာသွားပြီးတော့ပြန် join လုပ်တယ်ပေါ့မြင်းကလပ်မှာ
လက်ဆောင်ပေးတာ Spain သွားတော့ကကျွန်တော် Spanish ရဲ့မြင်းရိုးရာမှာသူတို့ကအလှဆင်တဲ့ဥစ္စာပါလားအနာဒါနောက်6လောက်အတခုပေါ့ဒီနိုင်ငံမှာတော့ကျွန်တော်6လောက်တွေအများကြီးလောက်ထားတယ်မြန်မာပြည်မှာဆိုရင်မြန်မာပြည်ကမတမဆွမ်းနေတော်တော်တနာဖို့ကောင်းတယ်တရားဆိုရင်ဒါပြေးတဲ့ဟာပေါ့မြင်းငွေမှာပြေးတာလွှားတာမြေကြီးထဲမှာတောင်တက်တာတောင်ပေါ်တက်တာတော်တော်ကောင်းတယ်ဒီကော flex အဲ့ဒါကိုကျွန်တော်သုံးတယ် တရားကြတော့ကျွန်တော်ယူယူလမ်းလျှောက်တဲ့နေရာမှာယုံနေပါတယ်တွားတဲ့နေရာမှာကျွန်တော်သုံးတယ်ဒါမြင်းကွေးမှာကျွန်တော်သုံးတယ
်ငငယ်လေးကမြင်းလေးတွေရန်ကုန်မှာကျွန်တော်နေတဲ့အခါဖြတ်လာလို့ရှိရင်အဲ့မြင်းခွာတန်လေးတွေကြာအကျန်းကျွန်တော်ယင်ခုံနေငငယ်လေးကကျွန်တော်စင်းစင်းပြေးမယ်ကျွန်တော်ခြေတော်တစ်ဖက်မတောင်းလှုပ်နေကျွန်တော်ပြေးမယ်ပြေးပြီးအဲ့လမ်းပြမြင်းလေးတွေစီးစီးနေနေတိုင်းစီးတဲ့အခါကျတော့ကျွန်တော်အဲ့မှာအလိုလိုကျွမ်းကျင်သွားတာပေါ့ကျွန်တော်စိတ်ထဲသူခန္ဓာကိုယ်ထဲမှာလည်းပါရမီပါတယ်ပဲပြောရမလားမသိဘူးကျွမ်းကျင်ပြီးတော့ကျွန်တော်16ဟို10ရန်းအောင်တဲ့ခါကျတော့ကျွန်တော်အဖေကကျွန်တော်မေးတယ်ဘာလိုချင်လဲရှိရခါကျတော့ကျွန်တော်မေးတော့ကျွန်တော်ကမြင်းဝယ်ပေးလို့ပြောတာပေါ့ပြောတဲ့ခါကျတော့ကျွန်တော်အဖေက shock ဖြစ်သွားတယ်ကျွန်တော်ခြေတော်တစ်ဖက်မတန်တော့သူကခက်ရှင်းမသိမလုပ်ပေးချင်ဘူးစိတ်ပူတာပေါ့ဗျာမိဘဆိုတော့အဲ့နဲ့ကျွန်တော်ဟို riding ဟိုရန်ကုန်မြင်းစီးအတင်းမှာကျွန်တော် member ဝင်ပေးမယ်ဆိုပြီးရန်ကုန်မြင်းစီးအတင်းမှာကျွန်တော် member ဝင်ပေးလိုက်ကျွန်တော်ရန်ကုန်မြင်းစီးတိရောက်သွားတဲ့ခါကျတော့ကျွန်တော်အိမ်မှာနီးပြဆရာပေါ့နော်နီးစနစ်မူပေါ့ဆရာဦးငင်းကျော်ကကျွန်တော်ကိုတေချာပြန်ပြီးတော့မွမ်းမံတင်နှမ်းပေးတယ်ဘာလို့လဲဆိုတော့ကျွန်တော်ကခက်ရှင်းပြောရင်လမ်းမေးမှာအကျန်းစီးလာတယ်လူဆိုတော့မြင်းကိုပြုံးတိုင်းစီးနိုင်တယ်ဒါပေမဲ့ဟိုမှာကျတော့နီးနဲ့စနစ်နဲ့ English ပုံစံနဲ့ထိုင်နာကာရကနာစမချာချာစီးဖို့ကျတော့မတူဘူးလေစနစ်တရမတူတဲ့ခါကျတော့ကျွန်တော်ဆရာဦးငင်းကျော်တင်ပေးတယ်
မြတ်တယ်ကျွန်တော်ဘယ်တော့မှမြင်းကိုခုံနဲ့မတောက်ကျွန်တော်ခတ်တဲ့လို့ပဲလုပ်တယ်လွယ်တဲ့လို့မလုပ်ပိုကမှလွယ်တဲ့လို့လုပ်လိုက်ရင်ငပြင်းဖြစ်လာအဲ့တော့ပိုကကိုကုတ်ကဘဝကိုခောင်းလို့တာဆိုတော့ဘယ်လိုအခြေအနေမျိုးပဲပဲဂျုံဝမိမိပိုက challenge ကို ready ဖြစ်တာပါဗျာ
ဆရာပြောတဲ့စကားတစ်ခုရှိတယ်မင်းကငါတို့ကမင်းမြင်းနဲ့လူနဲ့အရန်တဟဇာတာဖြစ်တယ်ပေါ့အဲ့ဒီပညာတကူကသင်ပြလို့သင်လို့မရဘူးလူပြောကူဒါပေမဲ့ငါတို့မင်းကိုစနစ်တော့သင်ပေးမယ်ဘလို့ထားရတယ်ဘလို့ကြိုးကန်ရတယ်စနစ်သင်ပေးမယ်ဒါပေမဲ့မြင်းနဲ့လူနဲ့တဟဇာတာပို့ဖြစ်တာမိမိရဲ့စိတ်ထဲမှာပါမရတာမိမိရဲ့ originally ကျွမ်းကျင်မှာရတယ်ပေါ့ဒါမင်းမှာရှိတယ်ပေါ့အဲ့တော့ဒါပေမဲ့ဒါမင်းအနေနဲ့ပို့ပြီးလှအောင်ကြိုးစားပေါ့မြင်းရဲ့မြင်းစီးတဲ့ခါမှာ smart ချာချာဖြစ်အောင်လုပ်ပေါ့ကျွန်တော်တို့ရန်ကုန်မြင်းစီးတင်ကိုရန်ကုန်တိုင်းရန်ကုန်တိုင်းအတင်းကကျွန်တော်လက်ရွေးစင်နေနဲ့ရွေးချယ်လိုက်တယ်။ဘာလို့လဲကျွန်တော်နိုင်တာတွေအများကြီးပဲ။ဆိုတော့ရန်ကုန်တိုင်းအဲ့တုန်းကပြည်နယ်နဲ့တိုင်းပေါင်းစုံမှာရန်ကုန်တိုင်းကအရွေးခံရတယ်ဆိုတော့ရန်ကုန်ရှိတယ်။ဘာလို့လဲဆိုငွေကြီးလည်းအများကြီးပေးတယ်။ထောက်ပံ့ကြီးတွေအများကြီးပေးတယ်။နောက်ပြီးသူတို့ကအတော်ဆုံးတွေပဲရွေးတယ်။ဘာလို့လဲဆိုရန်ကုန်တိုင်းဆိုတော့လေ
။ဆိုတော့ကျွန်တော်ချိန်နှင်းခွင့်မတုံးတော့ဘူး။မတုံးတော့ပဲနဲ့ကျွန်တော်ကတရားဝင်ပဲ။ဒီနေ့ဆွတ်ထားတဲ့သဘောလေးပဲပေါ့။ဟိုတကယ်ပြုတ်ကျမယ်ဆိုတော့ကျွန်တော်ပြုတ်ကျသွားနိုင်တယ်။ဒါပေမဲ့နည်းနည်းလေးကိုယ်နည်းနည်းလေးထိမ့်မိတာတဲ့ဘောတကယ်ဖြစ်လာပြီဆိုတော့ slide ဖြစ်ပြီးကျွန်တော်ပြောကြနိုင်တယ်ဘူးချင်းနင်းဝင်လို့မျိုးအားကိုလို့တော့မရဘူးဒါကျွန်တော်တက်ဒီရာကျတော့ခြေတော့နဲ့ဖြီးတဲ့အခါဘူးကိုရှူရတာကျွန်တော်များများအားကစားသမားတွေကသူတို့ကမြင်းကိုပဲ training လုပ်တယ်လူကိုမလုပ်လူကဝါကျဲပြအမမကိုခန္ဓာကိုရဲ့ကိုခန္ဓာကိုကိုထိမ့်သိမ့်နိုင်မှုကမြင်းပေါ်မှာအရန် effect ဖြစ်တယ်ပေါ့နော်ကိုရဲ့ကိုက light ဖြစ်ရင်မြင်းက light ဖြစ်တယ်ကိုက balance ဖြစ်ရင်မြင်းက balance ဖြစ်တယ်အဲ့တော့ကျွန်တော်ကကိုလည်းအမြဲတမ်းဟိုကိုရဲ့ balance ကိုမြင်းရှိကိုမပို့ကို balance ကိုကိုသေတယ်ကိုခန္ဓာကိုကိုကတဲ့တယ်အဲ့တော့ကျွန်တော်အမြဲတမ်းအားကစားလုပ်တယ်ပေါ့ဗျာလေ့ကျင့်တယ်ဆိုကျွန်တော်မြင်းပေါ်မှာမတက်ရက်တာတို့ပါတို့သူ balance တွေပါရေလုံနိုင်ကို balance လုံနိုင်ရမယ်အနေထားမှာရှိရမယ်လေဟုတ်တယ်မလားအဲ့တော့အဲ့လိုမျိုးဆိုမြင်းကလည်းကျွန်တော်ဘာပဲလှုပ်လှုပ်လက်ခံတဲ့ဟာမျိုးဖြစ်ရမယ်မြင်းပေါ်မှာအတက်ဆင်းရဆာကိုကမြင်းကမလှုပ်သွားရဘူးကိုလှုပ်မယ်ဆိုရင်ပြန်တက်နိုင်တဲ့အနေထားဖြစ်ရမယ်အဲ့လိုတော်တော်အားစားသမားတွေကမြင်းကိုပဲ training လုပ်တယ်လူမလှုပ်ဘူးကျွန်တော်ကလူကိုလည်းလှုပ်တယ်
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်ရရပါရှင
်။မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်။အခုတော့သိပ္ပံနဲ့နေပညာကဏ္ဍပါ။ American ပုဂ္ဂလိကအာဂါသစူဇန်ရေ Firefly Company ရဲ့လာဆင်းရင် Blue Ghost ဟာမတ်လဆန်းပိုင်းလမျက်နာပေါ်အောင်အောင်မြင်တဲ့သက်ဆင်းနိုင်ခဲ့တာကြောင့်လပေါ်ကိုလူတွေသွားဖို့အပအဝင်စူးစမ်းမှုတွေလုပ်ဖို့လမ်းစာဖြစ်လာတယ်လို့ NASA သိပ္ပံပညာရှင်ဒေါက်တာပရိဒာတင်ကပြောပါတယ်ဒေါခင်မျိုးသက်ကတင်ပြထားပါတယ်
စားနေပြီးတော့ပုဂ္ဂလိကအာကာသယာဉ်တွေကိုတုံးပြီးတော့လာကပါမှာစူဇန်လေးလာမှုတွေလုပ်နေတာတွေ့ရပါတယ်။အခုနောက်ဆုံးမကြသေးခင်က Blue Ghost ဒီအာကာသယာဉ်နဲ့လာကပါပေါ်မှာဆင်းသက်နိုင်တယ်လို့သိရပါတယ်။နာဆာနေပြီးတော့ပုဂ္ဂလိကအာကာသယာဉ်တွေတုံးပြီးတော့ဒီလာကပါစူဇန်ရေးလုပ်နေတဲ့အကြောင်းလေးနည်းနည်းပြောပြပေးပ
ါ။ပုဂ္ဂလိကကုမ္ပဏီတွေလုပ်ငန်းရှင်တွေကနေ NASA နဲ့တွဲပြီးတော့ဗောနော်ဒီအမေရိကန်နိုင်ငံမှာအာကာသလေလာစူဇန်ရေးတုတေသနလုပ်ဖို့အတွက်ကိုစီမံကိန်းတစ်ခုရှိပါတယ်အဲ့ဒါ Artemis ဆိုခေါ်ပါတယ်အဲ့ Artemis စီမံကိန်းအရာအဓိက Artemis ရဲ့ program လောက်ဟိုအရင်သွားမယ်ဟိုတကယ် destination နောက်ဆုံးရည်မှန်းထားတာပါလဲဆိုလို့ရှိရင်အင်္ဂါဂျူဘောလူရောက်ဖို့ပေါ့အင်္ဂါဂျူမသွားခင်လူမရောက်ခင်ပေါ့လဘောလူပြန်သွားကြစို့ဆိုပြီးတော့ NASA စီစဉ်ပါတယ်အဲ့တော့အဲ့စီစဉ်တဲ့ဟာကိုပုဂ္ဂလိကကုမ္ပဏီတွေကိုငှားပြီးတော့လှုပ်လိုက်လို့ရှိလို့ရှိရင်ပို့ပြီးတော့တက်တာမယ်ပို့ပြီးတော့လေဇေယိစကတက်တာတဲ့အပြင်ပို့ပြီးကောင်းတဲ့ရလတ်တွေရနိုင်တယ်ဟိုဟာပေါ့နော်အာကာသစူဇန်လေးလာရေးနဲ့ပတ်သက်ပြီးတော့လုပ်နေတဲ့လုပ်ငန်းရှင်ကုမ္ပဏီတွေရှိတယ်အဲ့ဒီကုမ္ပဏီတွေနဲ့လှုပ်တာအကောင်းဆုံးပဲဆိုပြီးတော့စဉ်းစားပါတယ
်အခု2025ဟာပဲပေါ့နော်ဘလူးဂိုဆိုတဲ့အာကာသစူဇန်ရဲ့ယင်ကလကဘာပေါ်ဆင်းနိုင်ပါတယ်ဆိုတော့အဲ့ယင်နဲ့ဒီမစ်ရှင်လေးကြောင်းနည်းနည်းပြောပြပေးပါဒေါက်တာပရိသတ်တ
ဲ့ဟုတ်ဟုတ်ကဲ့ဟုတ်2024ခုနှစ်မှာဒီအမေဟိုဟာအမေရိကန်နိုင်ငံကနေပြီးတော့ပုဂ္ဂလိကကုမ္ပဏီဖြစ်တဲ့ SpaceX Falcon 9ဆိုတဲ့ဒုံးယင်နဲ့အဲ့ဒီခုန Firefly Aerospace ကုမ္ပဏီရဲ့ဒီလပေါ်ကိုဆင်းတဲ့ယင် Blue Ghost ကိုလွတ်တင်လိုက်ပါတယ်အဲ့ဒါအခုအဲ့ဒီလပတ်ဇန်ကြောင်မှာလဲနေပြီးတဲ့အခါကျပြီးခဲ့တဲ့မတ်လဇန်လောက်ကဘလူးဂိုဆိုတဲ့လာဆင်းရှင်ကအောင်မြင်စွာဆင်းသက်နိုင်ခဲ့ပါတယ်။ဒါပထမအဦးဆုံးပုဂ္ဂလိကလုပ်ငန်းရှင်ကုမ္ပဏီထဲမှာပထမအဦးဆုံးအောင်မြင်တာပါ။ဒါမတိုင်ခင်ကတခြားအမေရိကန်ကုမ္ပဏီတစ်ခု Perry Green ဆိုတဲ့ Lunar Lander ဆင်းခဲ့တဲ့အခါကျတော့ဆင်းတော့ဆင်းသွားတယ်။ဒါပေမဲ့ तू ကဟိုပုံမှန်အနေထားရမဆင်းပဲနဲ့ तू ကရိုင်ပြီးတော့ဘေးတိုက်ကြီးဆင်းလို့ဖြစ်သွားတဲ့အတွက်မအောင်မြင်ဘူးလို့ပြောရမှာပေါ့။အဲ့တော့ဒါဒီBlue Ghost က Firefly Aerospace Corporation ရဲ့ပထမဦးဆုံးအမေရိကန်နိုင်ငံရဲ့ပုဂ္ဂလိကလုပ်ငန်းရှင်အာကာသလေးလာစူဇန်ရဲ့လုပ်ငန်းရှင်နဲ့မှအကောင်ဆုံးနဲ့ဟောပထမဦးဆုံးလာဖို့အောင်မြင်စွာဆင်းသက်နိုင်တဲ့အလုပ်တစ်ခုဖြစ်ပါတယ်ခင်ဗျ။ဟု
တ်ကဲ့ဆိုတော့ဒီ Blue Ghost ရှင်နဲ့မှပေါ့နော်ဘာတွေထည့်ပေးလိုက်ပါလဲဒီ NASA နဲ့ပြီးတော့
ဒီ Blue Ghost ရှင်နဲ့မှပါပါွားလဲဆိုတဲ့အခါကျပထမဦးဆုံးကတော့ Blue Ghost ရဲ့ဟိုယင်ကအကြီးမဟုတ်ပါဘူးတနိုင်တပိုင်းဖောက်ထားတဲ့ယင်ပုံစံမျိုးပေါ့နော်ကီလိုဂရမ်60လောက်ပဲရှိပါတယ်ပထမဦးဆုံးလဘော်ကိုအောင်မြင်စွာဆင်းသက်နိုင်မလားဒီလာဆင်းယင်ကအောင်မြင်စွာဆင်းသက်နိုင်မလားအဲ့တော့သူကအောင်မြင်စွာဆင်းသက်နိုင်တယ်ဆင်းသက်ပြီးတဲ့အခါကျတော့သူကပထမဦးဆုံးကင်မရာနဲ့ဓာတ်ပုံရိုက်ပြလိုက်ပို့လိုက်တယ်လीကဘာကိုသူ့မှာတိတ်ပန်ဆိုင်ရာကရိယာ10ခုလောက်ပါသွားပါတယ်10ခုထဲမှာအရေးအကြီးဆုံးကတော့လကဘာကြီးရဲ့မြေအောက်မိုင်900လောက်အထိအ ਨੇ ကိုတိုင်းနိုင်တဲ့ဆက်တစ်ခုပါသွားပါတယ် Lunar Magnetotelluric Sound System လို့ခေါ်ပါတယ်လကဘာရဲ့ဘူမိဗေဒအရသူကြောက်လွှာတွေဘလောက်ရှိသလဲအ ਨੇ ဘလောက်မှာရေရှိသလဲဘလို့တတ်ထူမျိုးရှိသလဲဆိုတဲ့ဟာကိုတိုင်းနိုင်တဲ့ဟာအဲ့အဲ့ဒါပါပါတယ်နောက်ပြီးကဘာနဲ့လကိုအတိအကျပြန်တိုင်းလို့ရတယ်အဲ့ဒီမှာပြန်ပြီး reflector လို့ခေါ်ပါတယ်မှန်ပေါ့နော်အဲ့ဒီမှန်တစ်ခုကိုသူတို့အဲ့ဒါစင်တာထည့်ပေးတာပါပါတယ်အရေးကြီးတဲ့အထက်မှာဒီလပေါ်ရောက်သွားတဲ့အချိန်ကဘာရဲ့တန်လိုက်မုန်တိုင်းတွေကြောင့်တန်လိုက်စကွင်းတွေကြောင့်ဟိုကွန်ပျူတာနဲ့ data ကို run လုပ်လို့ရမရဆိုတဲ့ဟာကို test လုပ်တဲ့ဟာပေါ့နော်နောက်တစ်ခုကပါလဲဆိုလို့ရှိရင်လပေါ်မှာမဟုတ်ပါဖုန်နေအမှုန်နေအများကြီးရှိတယ်လေအဲ့ဒီအခါကျတော့သူ့မှာဟိုပါပေါ့ဆိုလာအချက်တွေပါပါတယ်အဲ့ဆိုလာအချက်တွေကအမှုန်ဒီလပေါ်မှာရှိတဲ့ဖုန်မှုန်နေကြောင့်သူကအဲ့ဒီဒီဆိုလာအချက်တွေကိုကာသွားတယ်ကာသွားတဲ့အခါကျတော့သူကဟိုဖျက်စစ်တတ်မရတော့ဘူးမရတော့တဲ့အတွက်ဆက်ပြီးတော့သူကအလုပ်လုပ်လို့မရဘူးပေါ့နော်အဲ့ဒီဟာရဲ့ပြဿနာကိုဟိုပြန်လဲဖြေရှင်းပေးဖို့အတွက်ဆိုပြီးတော့ dust mitigation system ဆိုရှိတယ်အဲ့ဒီဟာကိုဘာနဲ့တွားမလဲဆိုလို့ရှိရင်ဟို electrostatic ပေါ့နော်လျှက်စစ်နီးနဲ့ဒီအပုံတွေဖယ်မလားဒါမှမဟုတ်ဟိုကားဝိုက်ပါလို့ဟာမျိုးနဲ့ဖုန်တွေကိုဖယ်တဲ့ဆက်မျိုးလုပ်မလားဒါမှမဟုတ်လေမှုတ်တဲ့ဟာမျိုးနဲ့ ဖုံပုတ်ထုတ်လိုက်လားအဲ့အဲ့ဒီဟာနဲ့ပတ်သက်တဲ့ဟာသူတေသနာလုပ်တဲ့ဆက်ပါပါတယ်နောက်တစ်ခုကဒီလာဘော်မှာရှိတဲ့ပစ္စတယံဇာတဒီလာဘော်ရဲ့မြေရဲ့မြေဆိုင်မြေခဲကိုဟိုပါဘောနော်လေမှုတ်တဲ့ဆက်ကလေးတစ်ခုနဲ့သူကအမှုံလေးကိုထုတ်လိုက်ထုတ်ပြီးတဲ့အခါကျလို့ရှိရင်စမ်းတတ်တဲ့ကိရိယာတစ်ခုတည်းကိုတွန်းထည့်ပေးလိုက်တဲ့ဆက်တစ်ခုပါတယ်ပြီးတဲ့အခါကျတော့ X-ray ရောင်ခြည်နဲ့ဟိုလာဘော်မှာရှိတဲ့ကြောင်းတယံဇာတတွေကိုတိုင်းတဲ့ဆက်လည်းပါပါတယ်နောက်တစ်ခုဟို GPS system ပေါ့နော်ဟိုဟာ global positioning system ဆိုကျွန်တော်တို့အခုတုံးနေတဲ့ဒီကားမောင်းလို့ရှိရင်အဲမြေပုံနေကြည့်စရာမလိုဘဲနဲ့ကားပုံမှန်နေဘယ်ကွေညာကွေပြောလို့ရတဲ့ GPS system မျိုးကိုလည်းသူကဒီလပေါ်မှာရှိတဲ့လဆင်းရင်ကောလပတ်တဲ့ရင်ကောနောက်ကြလို့ရှိရင်လပေါ်မှာတွားမဲ့ robot ကားပေါ့နော်အဲဒီကားအတွက်ဆိုရင်ဒီ GPS system မှာဒီကဘာကနေပြီးတော့ပြည့်တင်ထားတဲ့ဂျိုဒူးတွေ GPS ဂျိုဒူးတွေ satellite system နဲ့တွဲပြီးသုံးလို့ရမရအဲ့ဒါကိုလည်း test လုပ်တာလည်းပါပါတယ်။နောက်ဒီလဘော်မှာရှိတဲ့ tan light စကွင်းမုန်တိုင်းတွေနောက်ပြီးတော့လဘော်တရက်စစ်လျှက်လိုက်မှုဘယ်လောက်ရှိမရှိအဲ့ဒါတိုင်းနဲ့ဆက်တဲ့အားလုံးပေါင်းစုစုပေါင်း10ခုလောက်ပါပါတယ်
။ဟုတ်ကဲ့။ဆိုတော့ blue course ဒီအာကာသယာဉ်ကိုလွှတ်တန်ပြီးတော့ဒီကရတဲ့အချက်လက်တွေကို NASA ကနေလေ့လာဆန်းစစ်ပြီးတော့now ဒီလကဘာကိုတောင်းရင်ဘာတွေတုံးနိုင်မလဲဆိုတာကိုစမ်းသပ်တာပေါ့နော
်ဟုတ်ပါတယ
်အခုအမေရိကန်နိုင်ငံကနေပြီးတော့ဒီလကဘာကိုလူသားတွေတောင်းနိုင်ဖို့အတွက်စူးစမ်းနေပေါ့နော်ဒီအမေရိကန်လိုပဲတခြားနိုင်ငံတွေစူးစမ်းမှုရောအောင်မြင်တာတွေတွေ့ရပါလား
ဟောတရုတ်ပြည်ကနေပေါ့နော်လကဘာပေါ်ကိုအောင်မြင်စွာပြီးခဲ့တဲ့တစ်နှစ်ကရောက်ခဲ့ပါတယ်ဂျပန်လည်းရှိပါတယ်သူတို့ကတော့မအောင်မြင်သေးပါဘူးနောက်အောင်မြင်တဲ့နိုင်ငံတစ်ခုရှိပါတယ်အဲ့ဒါကအိန္ဒိယပါchandra ray la sin yin a aung myin sa sin nain kae par
de dr brida tin ye pyo cha chin ne be di tharin pat atwet taip pan ne ni pinya gan na go di ma be yan na lai bi ya si naw da pat ma byan pi chong ya u ne no
apan sin gan na de ya lo de law ba be khmya voa ga thot lwin ne season ne pat de lo we ban chan pe chin ne mi mi lo data twin ma phit pyet ni de ထူးခြားဖြစ်စဉ်အကြောင်းအရာတွေကိုသတင်းပေးပို့လို့ရတယ်ဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားမဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုပြောပြပါမယ်ခင်ဗျာရုရှားရဲ့ယူကရိန်းကျူးကျော်စစ်အပြစ်ရရေးအတွက်အမေရိကန်တင်သွင်းတဲ့အကြံပြုချက်ကိုရုရှားကလက်ခံဖို့လက်မခံရင်နောက်ထပ်ဒဏ်ခတ်ရယူမှုတွေချမှတ်မှဖြစ်ကြောင်းသဘောတူဖို့G7 ဆက်မှုထိပ်သီး9နိုင်ငံကတောက်ကြနေမှာပူးတွဲကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အမေရိကန်တရားစီရင်ရေးသမိုင်းမှာမျှတမှုရှိတဲ့ဂုံယူပွဲအခန်းသစ်တစ်ခုကိုစတင်နေပြီဖြစ်ကြောင်းသမ္မတဒေါ်နယ်ထရပ်ကပြောကြားလိုက်ပါတယ်။တောက်ကြနေအမေရိကန်တရားရေးဌာနမှာတွားရောက်ပြောကြားတဲ့မိခွန်းနဲ့မှာအဲ့လိုပြောတာပါ။အာဂရီလိုက်စားမှုတရားဥပဒေကိုလက်နက်သဘွဲအသုံးပြုမှုအကြမ်းဖက်ရာဇဝမှုတွေကိုလက်မြောက်ရှုံးပေးရတာတွေကိုထားရစ်ပြီးတာလူညီမျှမှုနဲ့ဖွဲ့စည်းပုံအခြေခံဥပဒေပါတရားဥပဒေစိုးမိုးရေးပြဋ္ဌာန်းချက်အရဗက်မလိုက်တဲ့တရားစီရင်မှုကိုစတင်နေပြီဖြစ်ကြောင်းသမရထရန့်ကပြောကြားခဲ့ပါလေမြန်မာနဲ့ပတ်သက်ပြီးတော့ဒီဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ဟာတောက်ကြနေမှာကော့ခ်စ်ဘဇားကိုတွားရောက်ခဲ့ပြီးဒုက္ခသည်တွေအတွက်ထောက်ပံ့မှုတွေဖြတ်တောက်မဲ့အစီအစဉ်ကိုသူတတ်နိုင်သလောက်တားဆီးဖို့လှုံ့ဆော်မှာဖြစ်ကြောင်းပြောကြားခဲ့တယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်ယုံကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောပါတယ်ရိုညာဒုက္ခသည်တွေရဲ့အခြေအနေကိုကိုယ်တိုင်သိနိုင်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံကို၄ရက်ကြာသူတွားရောက်နေတာဖြစ်ပါတယ်ခင်ဗျာ။သတင်းတွေကအချင်းချုပ်ကိုပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်နိုင်ဖို့အတွက်အစီအစဉ်ထုတ်လွှင့်ရမှုကတော့ကိုငိမ့်ချန်းအေးဖြစ်ပါတယ်။ရုပ်တံဒါရိုက်တာကတော့ James Smith ပါခင်ဗျာ။ VOA မနေ့ခင်းအစီအစဉ်တွေကိုကြည့်ရှုကြတဲ့ချစ်မိတ်ဆွေတွေအားလုံးနဲ့တူကမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ပါစေ။ VOA ကိုအားပေးကြည့်ရှုတဲ့အတွက်ကျေးဇူးပါ။ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာ။